Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington Bureau of View American တန်ကနေ2015ခုနှစ် August 23ရက်ကြာသပတေးနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိလိုင်းလိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်ပြူထွေးပါရှင်။
မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီညပဲသတင်းတွေကိုကိုကောင်းထက်နဲ့အတူကြီးညာပေးမှာပါအာနာရပြီးခိုင်ဖြိုးပါတီခေါင်းဆောင်သူရဥရှိမန်းကိုယာရုကဖယ်ရှားပြီးအပြောင်းအလဲတွေလုပ်ခဲ့တဲ့ပုံမှာစိုးရိမ်မှုရှိကြောင်းအမေရိကန်တန်ယုံကပြောပါတယ်ကျင်းဥနိုင်ငံအရှိမြောက်ပိုင်းကပြင်ချမ်းမြို့မှာပြင်းထန်တဲ့ပောက်ကွဲမှုတွေကြောင့်လူပေါင်း44ဦးသေဆုံးခဲ့ရတယ်လို့အီရတ်နိုင်ငံဘက်တန်မှာလည်းထရက်ကားဘုံးပောက်ကွဲပြီးလူ62ဦးသေဆုံးခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမခင်ပြူထွေ
းဟုတ်ကဲ့ပါရှင်လက်ရှိအာနာရကြက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်တို့ဖြစ်တဲ့သူရဥရှိမန်ကိုပါတီရဲ့အစ်စ်မင်ယာရုကနေဖယ်ရှားလိုက်တာနဲ့ပတ်သက်လို့
ဒါဘိုးလုံးမှုဆောင်ဒါကျွန်တော်တို့ကအစ်စ်ထဲမှာတော့ကျွန်တော်မပါတော့ဘူးသို့တော်သူကအခုလက်ရှိမှာလည်းပြည်သူ့လွတ်တော်ဥက္ကဋ္ဌဖြစ်ပါတယ်ပြည်တော်စုလွတ်တော်နာယကလည်
းနေပြည်တော်သတင်းစာရှင်းလင်းပွဲမှာပါတီဘိုးကော်မတီဝင်တူပြောသွားတာပါဒီအကြောင်းအပြင်အခုလိုမျိုးပြည်တော်စုလွတ်တော်နာယကသူရဥရှိမန်ပါတီတွင်ယာရုနေရာကနေဖယ်ရှားခံရမှုကလွတ်တော်အတွင်းမှာရောဘယ်လိုသက်ရောက်မှုတွေရှိနိုင်မလဲတခါဒေါအောင်ဆန်းစုကြည်ရဲ့ရှမ်းပြည်နယ်ခီစဉ်ဘာကြောင့်ဖျက်သိမ်းလိုက်တာလဲဆိုတာနဲ့မြန်မာနိုင်ငံရေဘေးတင်ဒေသတွေကနောက်ဆုံးအခြေအနေတွေကိုလည်းတင်ပြပေးသွားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါခုရင်ဆုံးကတော့နောက်ဆုံးရမြန်မာနိုင်ငံနိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့ကိုကောင်းချက်တို့ကတက်လက်ကြီးညာပေးကြပါမယ်ရှင
်အာနာရပြည်တော်စုချန်းခံရင်နဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်သူရဥရွှေမန်းကိုယာရုကနေဖယ်ရှားလိုက်တာအပအဝင်အပြောင်းလဲတွေလုပ်ခဲ့တဲ့ပုံမှာစိုးရင်ပူပန်ချောင်းရန်ကုန်မြို့ကအမေရိကန်တန်ယုံပြောခွင့်ရသူက VOA ကိုပြောကြားလိုက်ပါတယ
် The USDP has described the incident at its headquarters as an internal party matter. We are concerned about the apparent use of state security forces to help resolve the dispute.
ပြောင်းလဲချက်ကရင်နဲ့ဖွံ့ဖြိုးရေးပါတီဌာနချုပ်မှာဖြစ်ပျက်ခဲ့တဲ့ကိစ္စဟာပါတီရဲ့အတွင်းရေးကိစ္စသာဖြစ်တယ်လို့ဖော်ပြခဲ့ပေမဲ့နောက်ဆုံးမှာအငင်းပွားမှုကိုလုံခြုံရေးတပ်ဖွဲ့အကူအညီနဲ့ဖြည့်ရှင်းခဲ့တာကြောင့်ကျွန်တော်အနေနဲ့စိုးရိမ်မခင်ဖြစ်ရပါတယ်ဒီဖြစ်ပျက်တဲ့ပတ်သက်ပြီးဘလို့ဥပဒေကြောင့်အခြေခံရလှုပ်ဆောင်ခဲ့ရဆိုတာကိုအစိုးရကရှင်းလင်းပြသနိုင်မှုအရေးကြီးပါတယ်ဒီလိုအရေးပါလာတဲ့ရွေးကောက်ပွဲကာလတစ်လျှောက်လုံးမှာဒီမိုကရေစီလုပ်ငန်းစဉ်ပေါ်လူမှုရေးယုံကြည်မှုကိုထိန်းထားဖို့လိုအပ်တယ်လို့ဒီလုပ်ငန်းစဉ်ကနေလာမယ့်ဧပြီလမှာပြည်သူလူထုရဲ့ဆန္ဒကိုထင်ရှားစေတဲ့အစိုးရတည်တည်းရဲ့ကူပြောင်းပေါ်ထွန်းရေးတို့လည်းအရေးကြီးပါတယ်။လာမယ့်လတွေအတွင်းအခြေအနေတွေကိုကျွန်တော်တို့အနီးကပ်ဆက်လက်စောင့်ကြည့်သွားမှာလည်းဖြစ်ပါတယ်
။ပါတီဌာနချုပ်ရုံးမှာလုံခြုံရေးအာဏာပိုင်တွေဝိုင်းဝန်းထားပြီးညနေပိုင်းအထိပြည်ခိုင်ဖြိုးပါတီတာဝန်ရှိသူတွေဆွေးနွေးခဲ့ကြပြီးအပြောင်းလဲတွေပေါ်ပေါက်ခဲ့တာပါ။သူရဥရွှေမန်းကိုတော့နေရင်အခြေချုပ်နဲ့ထိမ့်သိမ်းထားတယ်ဆိုတော့အတိမပြုတ်နိုင်တဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ပြည်ခိုင်ဖြိုးပါတီရဲ့ဒီကနေ့နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာတော့တစုံတရာအတည်ပြုပြောဆိုခဲ့ခြင်းမရှိပါဘူး။ပြည်ခိုင်ဖြိုးပါတီကတော့မကြခင်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာပါတီကိုအင်အားစုစည်းနိုင်မှုအတွက်ရည်ရွယ်ပြီးအပြောင်းလဲတွေကိုလုပ်ခဲ့တာသာဖြစ်တယ်လို့ပြောဆိုခဲ့ကြပါတယ်။မနေ့တုန်းကပဲပြည်ခိုင်ဖြိုးပါတီကညီလာခံတရကျင်းပပြီးမကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းတွေဖြစ်နေရှင်ပြိုင်မဲ့သူတွေကိုတရားဝင်ထုတ်ပြန်ကြေညာခဲ့ပြီးညပိုင်းမှာပဲခေါင်းဆောင်ပိုင်းအပြောင်းအလဲတွေရုတ်တရက်ပေါ်ပေါက်ခဲ့တာလည်းဖြစ်ပါတယ်
။တရုတ်နိုင်ငံအရှေ့မြောက်ပိုင်းဒေသကထန်ချင်းစိတ်ကမ်းမြို့ထက်ကအနေကြီးတဲ့ပစ္စည်းတွေတူလောင်တဲ့ဂိုဒေါင်တစ်ခုမှာပုဒ်ဟူးနေကအင်မတန်ပြင်းထန်တဲ့ပေါက်ကွဲမှုတွေစစ်တိုက်ဖြစ်ပွားခဲ့တဲ့အတွက်လူ44ယောက်ထဲမှနေတည်ဆုံးပြီးလူပေါင်းရချီတန်းရရသွားပါတယ်။မင်းတို့ပေါက်ကွဲတဲ့နေရာကနေအထက်မြစ်တိုက်တွေထက်ကြီးတဲ့မြို့တွေမှာတွေ့ရတဲ့အပြင်အဲ့ဒီနေရာကနေကီလိုမီတာအတော်ဝေးဝေးနေရာကတွေကတောင်ပြင်းထန်တဲ့တုံ့ခတ်မှုတွေခံစားခဲ့ရတယ်လို့ဆိုပါတယ်။ဟာလာဟင်းလင်းဖြစ်နေတဲ့မိကျိုးနေတဲ့ရင်တွေအတူနဲ့အတူပေါက်ကွဲပစ္စည်းသွားတဲ့အဆောက်အဦတွေစီကမိခိုးတွေထွက်နေတဲ့ပုံတွေကိုတရုတ်အစိုးရဆင်ဟွာသတင်းအေဂျင်စီကဒီကနေ့ကြာတာဒီနေ့မှာဖော်ပြခဲ့ပါတယ်။ရာနဲ့ချီတဲ့မိသက်သမားတွေကမိသက်ဖို့ကြိုးစားခဲ့ပေမဲ့လည်းကိုတောင်ရဲ့အနေထားကရှုပ်ထွေးတဲ့အခြေအနေတွေကြောင့်အခက်အခဲတွေ့နေရတယ်လို့ဆင်ဝါသတင်းဌာနကဆိုပါတယ်။တခြားသတင်းတွေမှာတော့မိသက်သမားတွေဟာပောက်ကွဲလွယ်ပြီး NDA ဖြစ်စေတဲ့ဓာတုပစ္စည်းတွေမရှိတော့ဘူးလို့အတိအကျပြောနိုင်တဲ့အထိစောင့်နေဖို့ကောင်းတယ်လို့ဖော်ပြထားပါတယ်။ဒေသဆန်တော်ချိန်17နှစ်ခွဲကျော်မှာဖြစ်ပွားခဲ့တဲ့ပထမပောက်ကွဲမှုဟာ TNT ရန်3တန်ပောက်ကွဲမှုနဲ့ညီမျှပြီးနောက်စက္ကန့်30အကြာကဒုတိယပောက်ကွဲမှုကတော့ TNT ရန်21တန်ပောက်ကွဲမှုနဲ့ညီမျှတယ်လို့တရုတ်ငရင်တိုင်းတာရေးစခန်းကပြောပါတယ်။အခုလိုမီးလောင်ပေါက်ကွဲမှုကြောင့်လူ32ဦးကအရေးပေါ်အခြေအနေမှာရှိနေပြီးလူ400ထဲမှနေတဲ့ရန်ရသွားတယ်လို့အစိုးရသတင်းဌာနကပြောပါတယ်။ Rehigh Company ဘိုင်ဂိုဒေါင်မှာဖြစ်ပွားခဲ့တဲ့ဒီပေါက်ကွဲမှုရဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့အစိုးရသတင်းဌာနကပြောပါတယ်။ကုမ္ပဏီအုပ်ချုပ်ရေးအကြီးအကဲအရာရှိတွေကိုတော့ဖမ်းဆီးထိန်းသိမ်းထားတယ်လို့ဒေသခံအန်နာဘိုင်ကပြောပါတယ်။
တရုတ်နိုင်ငံမှာရွှေငွေတန်ဖိုးကို၃ရက်မြောက်ဈေးတိုက်ဈေးဆက်ချထားခဲ့ပြီးတရုတ်အာဏာပိုင်တွေကဈေးဆက်ပြီးမချတော့မယ့်အရေးအယောင်ပြလာတာမို့ကမ္ဘာဈေးကွက်ဟာပြန်ပြီးတည်ငြိမ်လာနေပြီဖြစ်ပါတယ်။တရုတ်ဗဟိုဘဏ်ကကျက်တဲ့ပရင်းနေမှာရွှေတန်ဖိုးကိုဗုဒ္ဓဘူးနေကတဲ့တစ်ရာခိုင်နှုန်းကျော်ကျော်ထပ်ပြီးချလိုက်တာဖြစ်ပြီးအမေရိကန်ဒေါ်လာကို6.43ယွမ်ရှိနေပါတယ်။တရုတ်ဆိုကရွှေငွေတန်ဖိုးကိုတင်းတင်းကျပ်ကျပ်ထိန်းချုပ်ထားတာဖြစ်ပြီးနေစဉ်သက်မှန်သောအညွှန်းကိန်းအမှတ်ထက်နှစ်ရာခိုင်နှုန်းအတိုးလျှော့ထားပြီးကုန်သွယ်ခွင့်ပြုထားတာပါ။ငွေကြေးဆောင်ချီတုံးသက်သူတဦးကတော့အခုလိုတရုတ်ဆိုကငွေဈေးချလိုက်တာအတွက်ရလာမယ့်အကျိုးဆက်တွေကိုခုချက်ချင်းတွေ့ရအောင်မှာမဟုတ်ဘဲလတော်ကြာမှတွေ့နိုင်မယ်လို့ပြောပါတယ်။တင်းကုန်ထုတ်ကုန်လုပ်ငန်းမှာဆိုရင်အခုလိုငွေတန်ဖိုးချတာကြောင့်မြင်ရမယ့်အကျိုးဆက်ဟာ6လလောက်ကျန်နိုင်တယ်လို့ဆိုပါတယ်။တရုတ်နိုင်ငံနေနဲ့ခုချိန်ထိဆိုရင်ငွေလဲနှုန်းစတင်ပြောင်းပြီးကြတဲ့ကဈေးကွက်ထဲမှာလက်ရှိငွေကြေးတန်ဖိုးဟာ4ရာခိုင်နှုန်းဝန်းကျင်လောက်ရှုံးပေါ်နေပါပြီ။ဒါပေမဲ့ထပ်ပြီးငွေတန်ဖိုးချမှာကြောက်နေသူတွေစိုးရိမ်မှုကြောပါစေဖို့ကြိုးစားတဲ့အနေနဲ့ဗဟိုဘဏ်အရာရှိတွေကရွမ်းတန်ဖိုးကအခုဆိုရင်ဈေးကွက်နဲ့အညီဖြစ်ဖို့နီးနေပါပြီလို့ဒီကနေ့ပြောကြားလိုက်တာပါ။အာရှတလွှားမှာဈေးကွက်မတိမငိမ့်ဖြစ်ရကနေအခုလိုပြောကြားပြီးမှတော့အခြေအနေတွေကောင်းလာတာတွေ့ရပါတယ်
။ပါကစ္စတန်မျိုးသားလုံခြုံရေးအကြံပေးဆာတာ့ဂျ်အဇီးဇ်ဟာနယူးဒယ်လီမြို့ကိုအောက်တိုဘာ23ရက်နေ့မှာတွားရောက်ပြီးအိန္ဒိယလုံခြုံရေးအကြံပေးအနေနဲ့တွေ့ဆုံမှုရှိတယ်လို့ဒီကနေ့ကြာတာပြည်နေမှာအတည်ပြုလိုက်ပါတယ်။အိန္ဒိယပါကစ္စတန်နိုင်ငံဆက်ဆံရေးကိုထိခိုက်စေတဲ့ပြဿနာတွေကိုဆွေးနွေးဖို့နိုင်ငံစလုံးကအမျိုးသားလုံခြုံရေးအကြံပေးတွေကြားဆွေးနွေးပွဲလုပ်ဖို့အိန္ဒိယဝန်ကြီးချုပ်နာရန်ဒရာမိုဒီနဲ့ပါကစ္စတန်ဝန်ကြီးချုပ်နာဝါရှာရီတို့ဟာပြီးခဲ့တဲ့လရုရှားမှာတွေ့ဆုံတုန်းကသဘောတူခဲ့ကြတယ်ပါကြားပါတယ်နိုင်ငံစလုံးကစစ်တပ်တွေဟာကက်ရှမီးယားဒေသနယ်စပ်မှာတိုက်ပွဲအသေးစားတွေဖြစ်လိရှိပြီးတစ်ဖက်ကတစ်ဖက်ကိုစတင်ပစ်ခတ်တယ်လို့ဆော့ဆွဲပြောဆိုလို့ရှိပါတယ်နယ်စပ်တိုက်ပွဲတွေကြောင့်အရသာတေဆုံးဒဏ်ရာရမှုတွေရှိသလိုနိုင်ငံသားတင်းမာမှုတွေလည်းတိုးစေခဲ့ပါတယ်
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေအမေရိကန်တန်ကညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။အီရတ်နိုင်ငံဘက်ဒက်မြို့ကရှီယာရီနေတဲ့ရက်ကွက်မှာဒီကနေ့ကျက်တပ်ရင်းနေမှာထရက်ကားဘုံပောက်ကွဲခဲ့တဲ့အတွက်လူပေါင်း62ယောက်ထဲမှနေတေဆုံးခဲ့ရတယ်လို့အီရတ်အရာရှိတွေကပြောပါတယ်။ဒါဟာလာပေါင်းများစွာအတွင်မြို့တော်ဘက်ဒက်မှာအကြီးမားဆုံးဘုံခွက်တိုက်ခိုက်မှုတစ်ခုဖြစ်ပြီးလူဒါဇင်ပေါင်းများစွာလည်းဒဏ်ရာရခဲ့ပါတယ်။ပောက်ခွဲပစ္စည်းတွေကိုပစ္စည်းတွေအိတ်ခဲအောင်လုပ်ထားတဲ့ထရက်ကားထဲမှာအပြစ်ထည့်ထားတာဖြစ်ပြီးဆာသားမျိုးကလူစီကားရဂျမီလာဆေးမှာမနေ့အာယုံတက်ချိန်ပောက်ခွဲခဲ့တာဖြစ်ကြောင်းတာဝန်ခံအရာရှိတွေကပြောပါတယ်။ဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာလို့ IS Islamic စစ်သွေးကြွအဖွဲ့ကပြောပါတယ်။ပောက်ကွဲမှုဖြစ်ပွားခဲ့တဲ့ဘက်ဒက်ကအကြီးဆုံးဈေးမှာတော့လူခန္ဓာကိုယ်ပိုင်းဆိုင်ရာဟင်းသီးဟင်းရဲ့တက်သီးဝလံတွေနဲ့ဆိုင်တွေကတက်သားအချို့ပဲတွေပြန့်ကျဲနေတယ်လို့တူနာတင်ကားတွေမိသက်ကားတွေနဲ့ဒဏ်ရာရသူတွေကိုတဲထုတ်နေတာပါ
။တူရကီလေတက်စကန်တစ်ခုကနေမောင်းတူပါတဲ့တိုက်လေယာဉ်တွေဟာစီးရီးယားနိုင်ငံထဲက IS စစ်သွေးကြွတွေကိုလေကြောင်းတိုက်ခိုက်ရေးတွေပြုလုပ်ဖို့စတင်ပြန့်နှံ့နေပြီလို့အမေရိကန်နိုင်ငံကပြောပါတယ် F-16 ဂျက်လေယာဉ်တွေကိုတူရကီနိုင်ငံတောင်ပိုင်းစီးရီးယားနယ်စပ်နာက Incirlik Leaders အခြေစိုက်စခန်းကနေဗုဒ္ဓဟူးနေ့ကစတင်လိုက်တာဖြစ်တယ်လို့အမေရိကန်စစ်ဌာနချုပ်ကပြောပါတယ်ဒီ Leaders စခန်းကနေအမေရိကန်ဦးဆောင်တဲ့ညော်ပေါင်းတပ်ဟာမောင်းတူမဲ့တိုက်ခိုက်ရေးယာဉ်တွေကိုလည်းဒီလအစောပိုင်းကအသုံးပြုခဲ့ပါသေးတယ်
American Cuba ဆက်ဆံရေးပုံမှန်ပြန်လည်ဖြစ်လာစီမဲ့တမိုင်းဝင်လှုပ်ဆောင်ချက်တွေရဲ့နောက်တစ်ဆင့်အနေနဲ့ Havana မြို့တော်က American တန်ရုံးရှင်မှာ Marine တပ်သားတွေဟာတောက်ကြနေမှာ American လမ်းကိုလွှင့်ထူမှာဖြစ်ပါတယ်။အဲဒီခဏဆယ်စုနှစ်များစွာဖြတ်တောက်ထားတဲ့တန်တမာရုံးတွေပြန်ဖွင့်ခြင်းအထိမ်းအမှတ်ပါ။ Cuba နဲ့ American တန်ရုံးတွေဟာပြီးခဲ့တဲ့ July 20ရက်နေ့ကပြန်ပြီးဖွင့်ခဲ့တာပါ။ဒါပေမဲ့ American တန်ရုံးကတော့တရားဝင်ဖွင့်ပွဲအခမ်းအနားကို American နိုင်ငံခြားရေးဝန်ကြီး John Kerry အနေနဲ့ကိုယ်စလဲအဖွဲ့တစ်ဖွဲ့ကိုဥဆောင်လာနိုင်မဲ့အချိန်ထိရွှေ့ဆိုင်းခဲ့တာဖြစ်ပါတယ်။အခမ်းအနားမတိုင်ခင်အခုချိန်မှာတော့ American ဟာ Cuba တိုက်ခိုက်ရတဲ့ပတ်သက်ပြီးအဝေးဘန်ခံနေရတယ်လို့အခမ်းအနားမှာသူတို့ကိုမဖိတ်ကြားတဲ့အတွက်လည်းအဝေးဘန်ခံနေရပါတယ်
။ WikiLeaks တီထောင်သူ Julian Assange ကိုလိမ်မှုဆိုင်ရာမဖွဲ့မရပြမှုတွေနဲ့ကျူးလွန်ခဲ့တယ်လို့ဆိုတဲ့ဆော့ဆွဲချက်တွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရေးလုပ်နေတာတွေကိုဆွဲချစ်တင်ဖို့တမန်ရဲကြုံလွန်သွားတာကြောင့်ရပ်တန့်လိုက်ပြီလို့ဆွီဒင်နိုင်ငံအစိုးရရှိနေတွေကပြောပါတယ်။ Mr. Assange ဆွီဒင်နိုင်ငံကို2010ခုနှစ်လာရောက်လက်ပတ်တုန်းကအမျိုးသမီးနှစ်ဦးဟာသူ့ကိုလိမ်မှုဆိုင်ရာမတော်မတရားပြုကျင့်မှုနဲ့အာဓမ္မကျင့်မှုတွေနဲ့ဆော့ဆွဲပြီးနောက်ဆွီဒင်ကဖမ်းဝင်ရန်ထုတ်ခဲ့ပါတယ်။ဒီနှစ်ထဲမှာပိုသေးတဲ့လိမ်မှုဆိုင်ရာမတော်မတရားပြုကျင့်မှုအပေါ်စုံစမ်းစစ်ဆေးရေးလုပ်ဖို့တမန်ရဲဒီလအတွင်းမှာကြုံလွန်သွားပြီမဲ့ အာဓမ္မပြုခြင်းမှုနဲ့ပတ်သက်လို့တော့မစ္စတာအဆန်းကိုဆွီဒင်အာဏာပိုင်တွေကစုံစမ်းမေးမြန်းဖို့အလိုရှိနေဆဲဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကောင်းထက်တို့ကကြီးညာပေးခဲ့ကြတာပါရှင်အခုကတော့သတင်းဆောင်းပါးတွေနဲ့ဆက်သွယ်မိမြန်းချက်တွေကိုတလဲတင်ပြပေးပါမယ်ကျန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွင်းထိတ်တန့်ခေါင်းဆောင်ပိုင်းအပြောင်းအလဲတွေနဲ့ပတ်သက်ပြီးတော့အရင်ဆုံးပြောပြချင်ပါတယ်။အာဏာရပြည်တော်စုကျန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်သူရဥရှိမန်းကိုပါတီရဲ့အစ်မရာရုကနေဖယ်ရှားလိုက်တဲ့အကြောင်းဒီကနေ့ပဲတရားဝင်ကြေညာလိုက်ပါတယ်။မကြာခင်ရွေးကောက်ပွဲတွေကျင်းပတော့မယ့်အချိန်မှာပါတီကိုပြန်လည်ဖွဲ့စည်းဖို့ရည်ရွယ်တယ်လို့ပြည်ခိုင်ပြိုးပါတီကပြောဆိုပေးမယ်လို့ဒါဟာအာဏာရပါတီအတွင်းမှာသဘောထားကွဲလွဲမှုဖြစ်နိုင်တယ်လို့လည်းပါတီဝင်တို့ကပြောဆိုခဲ့ကြတာပါ။ကျောင်းဆောင်တော့နေပြည်တော်ကပြည်ခိုင်ပြိုးပါတီဌာနချုပ်မှာကိုရိုက်သွားရောက်တရင်ယူတဲ့မတ်မေခါကပြောပြပေးပါမယ်ရှင်
။ပြည်ခိုင်ပြိုးပါတီခေါင်းဆောင်နေရာကနေသူရဥရွှေမန်းကိုဖယ်ရှားခဲ့တာဟာနိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲမတိုင်မီပါတီကိုအင်အားတောင့်တင်းစေဖို့သာဖြစ်တယ်လို့ပါတီတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။ပါတီရဲ့ဖွဲ့စည်းပုံအရာမူလကတည်းကဥက္ကဋ္ဌတာဝန်ယူထားတဲ့သမရဦးသိန်းစိန်ဆက်လက်တာဝန်ယူထားပြီးသူရဥရွှေမန်းရဲ့ဒုတိယဥက္ကဋ္ဌရာထူးကိုတော့ဥထေးဦးကိုလွှဲပြောင်းပေးလိုက်ကြောင်းနေပြည်တော်ကသတင်းစာရှင်းလင်းပွဲမှာဗဟိုကော်မတီဝင်ဒေါက်တာမမောင်ထေးကပြောဆိုလိုက်တာပ
ါသူရဥရွှေမန်းဒီလွှတ်တော်ဒုဥက္ကဋ္ဌတာဝန်ဖြစ်ပါအဲ့တော့ကျွန်တော်ပါတီရဲ့ဒုဥက္ကဋ္ဌတာဝန်ဖြစ်ပါတယ်သို့တော့ပါတီဒုဥက္ကဋ္ဌတာဝန်ကိုကျွန်တော်တို့ကပြီးခဲ့တယ်ကျွန်တော်က2010မှာနိုင်ငံတော်သမ္မတကြီးကသူကပါတီအလုပ်လုပ်လို့မရတဲ့အတွက်သူ့ရဲ့ပါတီဥက္ကဋ္ဌတာဝန်ကိုကျွန်တော်ခေတ္တလွှဲပြောင်းတာဝန်ပေးရခဲ့တာဖြစ်ပါတယ်သို့တော်လည်းဒီနေ့ကာလမှာတော့ကျွန်တော်တို့ဒီမှာဒီဥရှိမန်းအနေနဲ့ကကျွန်တော်တို့လွှတ်တော်ပြည်သူ့လွှတ်တော်ဥက္ကဋ္ဌတာဝန်ရောပြည်တော်စုလွှတ်တော်နိုင်ငံကတာဝန်ရောကြီးလေးတဲ့နိုင်ငံတော်ရဲ့အရေးကြီးတဲ့တာဝန်တွေကိုအဓိကထားပြီးတော့ထမ်းဆောင်နေရတာဖြစ်တဲ့အတွက်ကျွန်တော်တို့ပါတီရဲ့ရှေ့ပိုင်းမှာကျွန်တော်အခုမကြခင်မှာဆောင်ရွက်ရတော့မယ်ပါတီရွေးကောက်ပွဲအောင်နိုင်ရေးလုပ်ငန်းစဉ်တွေမှာပုံမှန်ပြီးတော့ effective ပေါ့ပုံမှန်ပြီးတော့ထိထိရောက်ရောက်နဲ့စီးရုံးနိုင်အောင်ဆိုပြီးတော့ကျွန်တော်တို့ကဒီဟိုဟာကိုကျွန်တော်တို့ကအခုပြင်ဆင်ဖွဲ့စည်းခြင်းပဲဖြစ်ပါတယ်ဒါဘိုလ်လုံးမှုဆောင်ဒါကျွန်တော်တို့ကအစ်စ်ထဲမှာတော့ကျွန်တော်မပါတော့ဘူးသို့တော်သူကအခုလက်ရှိမှာလည်းပြည်သူ့လွတ်တော်ဥက္ကဋ္ဌဖြစ်ပါတယ်ပြည်တော်စုလွတ်တော်နိုင်ငံကလည်းဖြစ်ပါတယ်နောက်တစ်ခုကတော့ပြည်ခိုင်ပြိုးပါတီရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်အနေနဲ့လည်းသူကကျွန်တော်တို့ဒါဒီဟောဖြစ်ထားတာဖြစ်တယ်စီရင်ပေးသွင်းထားတာလို့ကျွန်တော်တို့ပြရပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံတော်သမ္မတဟာပါတီအလုပ်လုပ်ဆောင်권မရှိရဆိုတဲ့အချက်ကြောင့်သာသမ္မတအနေနဲ့ပါတီဥက္ကဋ္ဌနေရာကို2010မှာလက်ရှိဥက္ကဋ္ဌနေရာမှာဖယ်ရှားခံရတဲ့သူရဥရွှေမန်းကိုယာယီလွှဲအပ်ခြင်းဖြစ်ကြောင်းလည်းဒေါက်တာမမောင်ထေးကပြောပါတယ်မနေ့တုန်းကပဲပြည်ခိုင်ပြိုးပါတီကညီလာခံတရက်ကျင်းပပြီးမကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းတွေအဖြစ်ပါဝင်ရှင်ပြိုင်မဲ့သူတွေကိုတရားဝင်ထုတ်ပြန်ကြေညာခဲ့တာပါပါတီဌာနချုပ်ရုံကိုလုံခြုံရေးအာဏာပိုင်တွေဝိုင်းဝန်းထားခဲ့တဲ့ဆိုတဲ့သတင်းတွေနဲ့အတူညနေပိုင်းအထိပါတီတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးခဲ့ကြပြီးမှအပြောင်းအလဲတွေခုလိုပေါ်ပေါက်ခဲ့တာပါသူရဥရွှေမန်းကိုလည်းနေအိမ်ချေချုံနဲ့ထိမ့်သိမ်းထားတယ်ဆိုတဲ့အတီမပြုတ်နိုင်တဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ပြည်ခိုင်ပြိုးပါတီကတော့ဒါနဲ့ပတ်သက်လို့တစုံတရာအတီပြုတ်ပြောဆိုခဲ့ခြင်းမရှိပါဘူး။မင်းညကလေးကပြည်ခိုင်ပြိုးပါတီကိုညအချိန်မတော်ရဲအင်အားနဲ့ဝင်ရောက်ခါလုံခြုံရေးအင်အားယူစီဝေးပွဲတွေညတွင်ချင်းလှုပ်ဆောင်ခဲ့တာနဲ့ပတ်သက်ပြီးဗဟိုလုံမှုဆောင်ကော်မတီတွင်ဦးတန်းထွန်းကချက်တစုံတရာမပေးခဲ့ပါဘူး။လုံခြုံရေးရယူခဲ့တာကလည်းပါတီကိုယ်စားလှယ်တွေရှိတဲ့အတွက်သာလုံခြုံရေးယူခဲ့ခြင်းဖြစ်တယ်လို့ပြောဆိုထားပါတယ်။
သူကစီစဉ်တာမဟုတ်ကျွန်တော်တို့ဒီရှိတဲ့ပါတီဘိုးကော်မတီကကျွန်တော်တို့ဒီထဲမှာပါတယ်ဘိုးကော်မတီအဖွဲ့ကနေပြီးတော့မှကျွန်တော်တို့ကဒါဟိုဆောင်ရွက်တာဖြစ်ပါတယ်เนาะဒီမှာကျွန်တော်တို့ဟိုဒီပေါ့ဟိုဒုက္ခရပေါ့เนาะဟာဒီဟိုဥသေးဦးလေကျွန်တော်တို့ဥသေးဦးနဲ့ကျွန်တော်တို့ပြည်တော်စုကြံခိုင်နဲ့ဖွံ့ဖြိုးပါတီဘိုးအတိုင်းမင်္ဂန်နေနောက်ဒုတိယဥက္ကဋ္ဌနောက်ဘိုးအကြံပေးဒီနဲ့ဘိုးကော်မတီဝင်နေညတိုင်းဆွေးနွေးပြီးတော့မှဒါပါတီကိုယခုထက်ပေါ့လေစီလုံးညီညွတ်မှုရှိဖို့နဲ့လူကြီးလူငယ်လူလတ်တွေနဲ့အဲ့ဒါကျွန်တော်အင်ပြေအပြေကျွန်တော်တို့ဒါဒီဆောင်ရွက်နေမှုတွေကျွန်တော်တို့ကဒါပါတီကိုဖွဲ့စည်းဖို့ပြင်ဆင်ဖွဲ့စည်းဖို့လိုအပ်တယ်လို့သုံးသပ်တဲ့အတွက်ဒါလုပ်တာပါနော
်ဒါပေမဲ့အခြေအနေတွေကိုမျက်မြင်ကြုံတွေ့ရတဲ့ပါတီအဖွဲ့ဝင်တဦးကတော့လက်ရှိသူရဥရှိမန်းအခြေအနေကကျန်းမာရေးကြောင့်အနားယူတယ်လို့ပြောဆိုခဲ့ပေမဲ့ပါတီတွင်းမှာတင်းမာမှုအခြေအနေလည်းရှိနေတယ်လို့ခုလိုပြောပါတယ်
အနေစီရလို့ပြောလို့ဆိုတာကအနာစီတာလို့ဖြစ်နေတာလို့ဒါရီမဟုတ်ပါဘူး။ကျွန်တော်ပြောလဲတာကတော့ဟိုဒါကတော့ဘာယူချင်းနဲ့ပြောလဲလေဆိုတော့ဒီရောက်တာနဲ့အင်အားသုံးပြီးတော့ပြောလဲတဲ့တကူကိုသိအောင်သွားတာပေါ့။ဒီကရေးရတာဒီနဲ့ကျွန်တော်ပါတီကနေချက်ကိုလာပြီးတော့ဝိုင်းပြီးတော့ဆက်အဝင်တည်ဖို့စစ်စစ်ရစစ်စစ်တဲ့ကဘယ်အောင်ရှိတဲ့အဲ့ဒီ ောက်လာတယ်ရောက်လာတယ်ပေါ့ဒီညာညပိုင်းကြောင်စီပြီးလုပ်တယ်ဆိုတော့အဲ့လိုကြောင်းနေလုပ်တာကြီးကတော့ဒါတမားကြီးရဲ့အဲစီမံနဲ့လုပ်တဲ့လူတော့ပြရတယ်သူကရှင်းနေတယ်အဲလူတွေကဘာမှမသိဘူးစီပြီးလိုက်တယ်မပေါဘူ
းပြည်ခံပြိုးထုတ်ပြန်ချက်ရသူရဥရှင်မန်းနေရာကိုဥထေဥအထွေထွေတွင်းမှုနေရာကိုဥမောင်မောင်တဲ့အစားဥတင့်နိုင်တဲ့တို့ကိုလွှဲအပ်ထားပါတယ်
။ပြည်ခံမျိုးပါတီကောင်းဆောင်ပိုင်းအပြောင်းလဲတွေနဲ့ပတ်သက်လို့နေပြည်တော်ကနေမမိခသတင်းပေးပို့ခဲ့တာပါရှင်။တစ်ဆက်တည်းပဲဒီအခုကိစ္စကြောင့်မလို့လွတ်တော်အတွင်းမှာရောတရားမှုတွေရှိလာနိုင်မလားဆိုတာကိုလည်းကြည့်အောင်ပါ။လက်ရှိပြည်တော်စုလွတ်တော်နာရကသူရဥရှင်မန်းကိုပါတီရဲ့ခေါင်းဆောင်မှုအခမ်းကဏ္ဍကနေအရေးပေါ်အစည်းအဝေးခေါ်ပြီးဖယ်ချလိုက်တာဟာလွတ်တော်ပေါ်မှာတစုံတရာတက်ရောက်မှုရှိလာရင်တော့ဒါအခြေခံဥပဒေကိုချိုးဖောက်တာဖြစ်တယ်လို့လွတ်တော်မဲ့တချို့ကပြောဆိုလိုက်ပါတယ်။သူရဥရွှေမန်းကိုလက်ရှိလွတ်တော်ဥက္ကဋ္ဌတာဝန်ဆက်လက်ထမ်းဆောင်မှာဖြစ်တယ်လို့ပါတီကပြောထားပေမဲ့လာမယ့်ရက်ပိုင်းတွင်ကျင်းပမယ့်ဒီပြည်ထောင်စုလွတ်တော်မှာမူလတာဝန်ထမ်းဆောင်နိုင်ဖို့ကတော့မသေးကြဘူးလို့လည်းသုံးသပ်သူတို့ကယူဆကြပါတယ်။လက်ရှိအာဏာရပါတီအတွင်းခေါင်းဆောင်မှုအပြောင်းအလဲကြောင့်လွတ်တော်အပေါ်ဘလို့တက်ရောက်မှုတွေရှိလာနိုင်တယ်လဲဆိုတာကိုတော့ပသက်ကြီးထိုက်ကစူးစီးတင်ပြထားပါရရှင်။
လက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတွင်မှညရင်းချင်းအရေးပေါ်အစည်းအဝေးလုပ်ပြီးပါတီရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူထားသူလက်ရှိပြည်ထောင်စုလွှတ်တော်ရဲ့နာယကသူရဥရွှေမန်းကိုယာရုကနေဖြုတ်ချလိုက်ပြီးတဲ့နောက်သူ့ကိုဘလို့ထားရှိထားလဲဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးပါဘူး။လာမယ့်ဩဂုတ်လ18ရက်နေ့မှာခေါ်ယူထားတဲ့လွှတ်တော်အစည်းအဝေးကိုလွှတ်တော်နာယကအနေနဲ့တက်ရောက်လာနိုင်မယ့်အခြေအနေကရောဘလောက်ရှိပါသလဲဆိုတာကိုရခိုင်မျိုးသားပါတီရဲ့ခေါင်းဆောင်တဦးဖြစ်သူလွှတ်တော်အမတ်ဒေါက်တာအေးမောင်ကအခုလိုသုံးသပ်ပါလေ
။ဒီကျွန်တော်တို့တပည့်နဲ့တကူဗျာကျွန်တော်တို့နိုင်ငံတော်အနာကိုစစ်တပ်ကသိမ်းနေဆိုတာကြားမှုပါလေ။နော်ပါတီတွင်အနာသိမ်းပွေးဆိုတာမျိုးကကျွန်တော်တို့ဒီနော်ဒါကွန်မြူနတီပါတီတွေမှာတော့ရှိတာပေါ့နော်ဒါတိုးရင်းမှာလည်းချွတ်ထုတ်တတ်တယ်ကျွန်တော်တို့ကြားမှုပါလေ။ဒါပေမဲ့ဒီဒီမိုကရေစီကျင့်စဉ်ရနော်ဒါပါတီကြီးလာခဏကိုဖျက်ဆီးရတဲ့နော်ကျွန်တော်ရဲ့ဒီပါတီတစ်ခုရဲ့ဒီမိုကရေစီကျင့်စဉ်ရတော့ပါတာပါတီရဲ့အနာသိမ်းပွေးပုံစံမျိုးမဟုတ်ဖို့လို့ကျွန်တော်ဆုတောင်းပါတယ်။နော်တိုးတိုးလေးပဲပြည်ထောင်စုတော်တွေရဲ့နိုင်ငံကပြီးပြည်ထောင်စုတော်တွေကိုတက်ရောက်လာကြတဲ့ကျွန်တော်ကလို့ပြည်စည်းပုံခြေခံဥပဒေအပေါ်မှာလက်ခံထားကြတဲ့အမတ်တွေရဲ့နော်ပြည်သူ့တော်ဘက်ကမြို့သားတော်ဘက်ကစသည်ဖြင့်ပေါ့နော်ဒါနနစ်ခွေးစီတာဝန်ထမ်းဆောင်ရတဲ့ကျင့်စဉ်အကြောင်းဖြစ်တာမို့လို့မြစ်ကတော့ပါတီရဲ့ပါတီတွင်ရခဲ့မှုမှကျွန်တော်တို့မစိုးမိုးနိုင်ဘူးလို့လို့ပြင်ကျွန်တော်တုံ့ပြန်ပါတယ်။တနည်းအားဖြင့်ပြည်တော်စုဖက်တော်နိုင်ကပြီးဥရွှေမန်းလည်းဖြစ်ရမှာဖြစ်တယ်လို့ပြည်သူ့ဘက်ကဥက္ကဋ္ဌဒီလည်းပဲဥရွှေမန်းတာလည်းလက်ရှိဒီစည်းဥပဒေအရဖြစ်ရမှာဖြစ်ပါတယ်
။သူရဥရွှေမန်းကိုပါတီဥက္ကဋ္ဌအဖြစ်ကနေဖယ်ရှားလိုက်ပြီးမယ်လွှတ်တော်အမတ်တဦးအနေနဲ့ရောလွှတ်တော်သဘာပတိအနေနဲ့ပါဆက်လက်ဆောင်ရွက်မယ်လို့ပါတီကပြောဆိုထားပြီးမယ်လာမယ့်18ရက်နေ့မှာသူရဥရွှေမန်းလွှတ်တော်ကိုရောက်လာဖို့မသေးကြဘူးလို့နိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းကပြောပါတယ
်။နာမည်ဒီ18ရက်နေ့လွှတ်တော်အစည်းအဝေးမှာအဲသူရဥရှိမန်းအနေနဲ့လွှတ်တော်ကိုရောက်လာဖို့အလားအလာနည်းတယ်လို့မြင်ပါတယ်။အဲ့ဒီအစားပေါ့လေသူရဥရှိမန်းရဲ့ဒီတုတ်ထွက်စာပဲလွှတ်တော်ကိုရောက်လာတာမျိုးဖြစ်ဖို့အလားအလာများတယ်လို့ကျွန်တော်ကတော့မြင်ပါတယ်။အခြေခံဥပဒေဘက်ကကြည့်ရင်ဥမာလွတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌအနေနဲ့ကနှုတ်ထွက်စာကိုကိုယ်တိုင်တင်လိုက်တယ်ဆိုရင်ဒါအခြေခံဥပဒေထဲမှာတာဝန်ကနေသူကဟိုရက်ဆဲလို့ရတယ်လို့သူကဖော်ပြထားတယ်။အဲအဲ့ဒီလိုနှုတ်ထွက်လာမတင်ဘူးဆိုရင်တော့ဒီလွတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌကိုတာဝန်ကရက်ဆဲဖို့ဆိုရင်ဥမာဟိုအခြားပေါ့လေဥမာနိုင်ငံကိုတစ္ဆာဖောက်ပြတ်တာတို့နောက်ပြီးတော့အခြားဒီအကြောင်းအရာတွေနဲ့ဟိုဆွဆွဲပြစ်ပြင်ပါပဲသူကဖယ်ရှားလို့ရတယ်ပေါ့
ပြည်တော်စုချမ်းခံရေးနဲ့ဖွံ့ဖြိုးရေးပါတီတွင်ခေါင်းဆောင်မှုအပြောင်းလဲကိုညှရင်းချင်းလုံခြုံရေးအင်အားသုံးလှုပ်ဆောင်ခဲ့တာကိုကြည်ရင်လဲမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာအတိုက်အခံတို့မျှော်လင့်ထားသလိုချောချောမွေ့မွေ့ဖြစ်လာမှာမဟုတ်ဘူးဆိုတာကိုဖော်ပြနေတာဖြစ်တယ်လို့လဲဒေါက်တာရံမျိုးသိန်းကပြောပါတယ်လွှတ်တော်အမတ်တဦးဖြစ်သူဒေါက်တာအေးမောင်ကတော့သူရဥရွှေမန်းကိုမူလလွှတ်တော်ယာရုကနေဖယ်ရှားဖို့ဆောင်ရွက်လာမယ်ဆိုရင်တော့ဒါဟာအခြေခံဥပဒေကိုဖောက်ဖျက်တာဖြစ်တယ်လို့လဲပြောဆိုပါတယ်အခုချိန်ထိတော့လာမယ့်ဩဂုတ်လ18ရက်လွှတ်တော်အစည်းအဝေးတွေပြန်လည်ကျင်းပနိုင်မယ့်အပေါ်စောင့်ကြည့်နေရဆဲဖြစ်ပြီးအာဏာရပါတီတွင်အာဏာအပြောင်းလဲကနိုင်ငံရဲ့ဥပဒေပြုရေးမန်တိုင်အပေါ်မှာတည်ရောက်မှုမရှိစေဖို့လွှတ်တော်အမတ်တို့မျှော်လင့်နေတယ်လို့လဲဒေါက်တာအေးမောင်ကပြောပါတယ် ဒါပေမဲ့လည်းလွှတ်တော်နာယကဖြစ်သူသရဦးရွှေမန်းကိုတော့ပါတီရဲ့ဦးဆောင်မှုအခမ်းကဏ္ဍကနေဖြောက်ချလိုက်ပြီးတဲ့နောက်ဘလို့အခြေအနေမျိုးနဲ့ရှိနေတယ်လဲဆိုတာကိုအစိုးရဘက်ကရောပါတီဘက်ကပါရှင်းရှင်းလင်းလင်းထုတ်ဖော်မပြောဆိုထားပါဘူးရှင်
။မတ်တန်ကြီးထိုင်စုစည်းတင်ပြပေးခဲ့တာပါရှင်။တစ်ချိန်တည်းမှာပဲဒီလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်တင်မြှောက်ခြင်းခံရသူတွေကိုတာဝန်ကပြင်လဲရုပ်သိမ်းခြင်းဆိုင်ရာဥပဒေကိုပြည်ထောင်စုလွှတ်တော်ကပြဋ္ဌာန်းပေးဖို့လိုအပ်နေတဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြည်ထောင်စုလွှတ်တော်နိုင်ငံထံပေးပို့တဲ့စာတစ်စောင်ကိုပြန်ကြားရေးဝန်ကြီးဌာနအင်တာနက်စာမျက်နှာမှာဒီကနေ့ပဲဖော်ပြထားပါဗျ။ဥပဒေမပြဌာန်းနိုင်သေးတဲ့အတွက်သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်ကိုထိန်းချုပ်ပေးနိုင်မဲ့မဲဆန္ဒရှင်တွေရဲ့အခွင့်အရေးတွေနစ်နာစေရာဖြစ်ရကြောင်းလည်းဒီပြန်ကြားရေးဝန်ကြီးဌာန website မှာဖော်ပြထားပါတယ်ရှင်။အခုတခါတော့ဒီ NLD ပါတီခေါင်းဆောင်တောင်ဆန်းစုကြည်ရဲ့ရှမ်းပြည်နယ်ခရီးစဉ်ဖျက်သိမ်းလိုက်တာနဲ့ပတ်သက်ပြီးတော့တင်ပြပေးပါဦးမယ်။အနာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့တဲ့ဒီသူရဥရှိမန်းကိုပါတီခေါင်းဆောင်မှုကနေအရေးပေါ်အစည်းအဝေးခေါ်ပြီးတော့ဒီယာရုကနေဖယ်ရှားလိုက်ပြီးတဲ့နောက်မှာတော့သူရဥရှိမန်းရဲ့ပုံကိုယ်ရင်းနှီးဆက်သူလို့အများကထင်မြင်ယူဆထားတဲ့ဒီအတိုက်ခံခေါင်းဆောင်ဒေါက်ဆန်းစုကြည်ဟာလည်းသူမရဲ့ရှမ်းပြည်ခီးစဉ်ကိုဖျက်သိမ်းလိုက်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ LND ရဲ့ရှမ်းပြည်နယ်ဥက္ကဋ္ဌဒေါက်ခင်မမို့ကိုမတ်တန်ကြီးထိုက်ကဆက်သွယ်မေးမြန်းတာမှအခုလိုစပြောပါရရှင်။
အဲ့ဒီဆာနိုင်ငံရေးရှင်နေကြတဲ့ကြောင့်ပထမတော့14ရက်နေ့မှလင်းရင်နဲ့ကြောင်ကြီးကိုရောက်မယ်မနေ့ပိုင်းမှ14ရက်နေ့မနေ့ပိုင်းမှစီဆိုင်ကိုသွားမယ်စီဆိုင်မြို့လေ
ဟုတ်ကဲ့
အဲ့နောက်ညနေပိုင်းမှလွတ်တော်ကိုယ်စားလှယ်လောင်းနေနဲ့တွေ့မယ်နောက်ပြီးတော့15ရက်နေ့မနေ့ပိုင်းမှဟိုပုံးမြို့ကိုသွားမယ်ပြည်သူလူထုနဲ့တွေ့မယ်အဲ့ဒါပြီးရင်လင်းရင်နဲ့ပြန်မယ်လို့ဒီကစားတာသူအဲ့ဒီအစီအစဉ်ကိုတော့ချွေးလိုက်တယ်ပေါ့
ဟုတ်ကဲ့ရှင်အဲ့တော့ဘယ်နည်းလောက်သူပြန်စမယ်လို့ရောပြောထားပါလားရှင
်အဲ့ဒါမှန်းလို့မရသေးဘူးပေါ့ဟိုအဲ့ဒါကတော့ငကိုတော့ဟာကဖိတ်တာကပိုးအုပ်ကိုပိုင်အုပ်ချုပ်ရေးဒေသကသူတို့ဒေသကိုဒေါ်အောင်ဆန်းစုကြည်မရောက်သေးတဲ့အတွက်ကြောင့်လာဖို့ဖိတ်ထားတယ်ဖိတ်ထားတော့ဒေါ်အောင်ဆန်းစုကြည်ကလည်းကတိပေးခဲ့တယ်လင်းချေးသွားတော့ကလေလင်းချေးခရီးစဉ်တော့ကတိပေးခဲ့တယ်သူပြီးကြလာပါမယ်ဆိုခရီးပေးခဲ့တာကိုသူလာမယ်ဆိုပြီးကြတာအဲ့ဒါသူကြတော့လည်းဒီတစ်ခါထပ်ပြတ်သွားတာပေါ့နော်ဒီပုံကိုပိုင်းအချက်ကွင်းရဒေတာ၃မျိုးရှိခဲ့တယ်မှာပင်လောင်း၃မျိုးဟာသူရောက်ပြီးပြီပင်လောင်းလူတွေနဲ့တွေ့ပြီးပြီပင်လောင်းကတရားသွားတော့ငါသူကနေပြည်တော်ကနေငါ့ကိုဆက်သွားတာဟုတ်အဲ့တော့ပင်လောင်းလူတွေနဲ့တွေ့ပြီးပြီဟိုဒန်ဟိုအမေဟိုပုံနဲ့စီဆိုင်ကိုမရောက်သေးလို့အဲ့ဒါအမလို့တွေ့ဖို့သွားတာ
ဟုတ်ကဲ့ရှင်အခုဒီနေပြည်တော်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရောအမားတို့ဒီပါတီတွင်းမှာပေါ့နော်တီးကြဟိုတခုခုများအစည်းအဝေးလုပ်တာဒါမှမဟုတ်ထူးထူးခြားခြားပေါ့နော်ဘာများအမားတို့ပါတီတွင်းမှာရှိပါသေးလဲရှင
်အဲ့ဒီပါတီတွင်းမှာတော့ဘာမှမရှိပါဘူ
းအဲ့တော့ဒေါအောင်ဆန်းစုကြည်ဘက်ကရောတခုခုများဒီကိစ္စပေါ်မှာထုတ်ပြောတာများရှိပါလားရှင်အမ
မရှိသေးဘူးအဖွဲ့ချုပ်ကစင်ညာချက်ပါညာထုတ်တာလည်းမရှိဘူးတော်အောင်ဆန်းစုကြည်နေနဲ့ထုတ်ပြောတာလည်းမရှိဘူး။ဒီကိစ္စကိုပုံမရှိဘူး။
ဒါကတော့ဒေါက်ဆန်းစုကြည်ရဲ့ရှမ်းပြည်ခီးစဉ်အခြေအနေနဲ့ပတ်သက်ပြီးတော့ NLD ရှမ်းပြည်နယ်ဥက္ကဋ္ဌဒေါက်ခင်မမို့ကိုမတ်တန်ကြီးထိုက်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။ဩဂတ်စ်လ12ရက်နေ့ညတကောင်မှာနေပြည်တော်ကပြည်ထောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရုံးကိုလုံခြုံရေးအင်အားသုံးပြီးသူရဥရှိမန်းကိုဖယ်ရှားတဲ့အချိန်မှာတော့တမရဦးသိန်းစိန်ကိုထောက်ခံသူလို့ယူဆကြတဲ့တမရကာကွယ်ရေးဦးစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကတော့ကြီးရည်လေကာကွယ်ရေးဦးစည်းချုပ်တွေဖြစ်တဲ့ဒီပြည်ဦးလွင်ကစစ်တပ်ကတူမှာရောက်နေတယ်လို့ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင
်။ရောရှိမဖျော်အနာရပြည်အောင်စုကြံ့ခိုင်တဲ့ပုံပြူရေးပါတီရဲ့ဌာနချုပ်မှာဩဂတ်စ်လ12ရက်နေ့ညပိုင်းကထူးခြားဖြစ်ရကတော့ပါတီတွင်းကြီးမားတဲ့ခေါင်းဆောင်မှုအပြောင်းအလဲတွေဖြစ်ခဲ့တာပါ။ယာယီဥက္ကဋ္ဌတာဝန်ယူထားတဲ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းနေရာမှာဥထေဦးနဲ့အစာထိုးလိုက်ပါတယ်။သူရဥရှင်မန်းနိုင်ကဖြစ်ဆောင်နေတဲ့ဒီပြည်တော်စုလွတ်တော်နဲ့အစိုးရကြားအပြန်လန်တင်းမာမှုတွေရဲ့နောက်ဆက်တွဲဂရအနေနဲ့ဒီအာဏာရကြံ့ခိုင်ရေးပါတီအတွင်းမှာပါအခုလိုမျိုးအပြောင်းလဲတွေဖြစ်လာတာပါ။အခုလိုဒီကြံ့ခိုင်ရေးပါတီရဲ့ထိပ်ပိုင်းခေါင်းဆောင်အပြောင်းလဲတွေကြောင့်မလို့မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲဒီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေအပေါ်မှာဘယ်လောက်ထိသက်ရောက်မှုရှိလာနိုင်ပါသလဲ။အခုလာမယ့်စနေညပိုင်းတရက်လီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိဆွေးနွေးလိုတာ မိမြန်လူလာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုကြိုတင်ပြဖို့ထားလို့လည်းရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ် email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြန်ကြမယ်တို့ရရှိနေကိုကျေးဇူးပါတယ်ခင
်ဗျာတို့ရရှိနေအချိန်မီဆက်သွယ်လာကြစေချင်ပါတယ်ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်အခုတခါကတော့ဒီမြန်မာနိုင်ငံတဝမ်းရေဘေးတန်တဲ့နေရာတွေကနောက်ဆုံးအခြေအနေကိုတင်ပြပေးချင်ပါတယ်မြန်မာနိုင်ငံတဝမ်းရေဘေးတန်တည်နေတဲ့အထက်ကဆိုးရရေမဲ့ကြော်လွန်တဲ့အထီးမြေတွေတက်လာနေတဲ့ ARI တိုက်အတွင်းမှာတော့နောက်ထပ်အသေးပြောက်တွေလည်းရှိခဲ့ပါတယ် ARI တိုက်အပါဝင်နေရာအနှံ့ကရေဘေးတင်ဒေသတွေမှာလမ်းဘက်ဆက်သွယ်ရေးပြတ်တောက်နေတာကြောင့်ကုညီဆောက်ချောက်ရေးလုပ်ငန်းတွေမှာလည်းအဟန့်ဓာတ်တွေကျုံနေရပါတယ်ဒီကြောင့်ပြည်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VUE သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံတဝမ်းတိုင်းနယ်ပြည်နယ်၁၂ခုထဲမှာရေဘေးတံကိုနောက်ဆုံးခံစားနေရတာကတော့ ARI တိုင်းဖြစ်ပြီးငဝင်မြေတက်လာတဲ့အတွက်မြေကြီးမှုတွေကိုလည်းရင်ဆိုင်နေရပါတယ် ARI တိုင်းကျောင်းကုန်းမြို့နယ်ထဲမှာတော့ရေဘေးတင့်သူတွေကိုကူညီကယ်ဆယ်ရေးလုပ်နေတဲ့အရက်ဖက်အဖွဲ့အစည်းကကားတစီလမ်းချော်တိမ်းပေါက်ခဲ့တာကြောင့်ရင်းနှစ်သိမ်းဆုံးမှုတွေဖြစ်ခဲ့ကြောင်းဒေသခံတို့ကပြောပါတယ
်ကိုအကုန်လုံးကျွန်တော်တို့သိတာကတော့အခုလက်ရှိအလောင်းရတာက၄လောင်းရတယ်ပေါ့နော်ဟာကားထိုးကြလို့ဒီတယ်လို့တော့ဒါတို့ကျွန်တော်ရှားပါတယ်ကျွန်တော်တို့အခုလက်ရှိမြို့နေတာကသာဘောင်းမြို့နယ်၊ကျောင်းကုန်းမြို့နယ်၊ရောင်ကုန်းမြို့နယ်၊ဖန်းတော်မြို့နယ်ပေါ့နော်။တန်ကြီးတော်မြို့နယ်ပေါ့နော်။စားတဲ့မြို့နယ်တော်တော်များများရေမြို့နယ်ပါလေ။အဲသွေးရေမက်ကိုကြော်တယ်ခင်ဗျာ။သွေးရေမက်ကိုကြော်ပြီးတော့အခုဆိုလို့ရှိရင်အခုဆိုရင်လေးမျက်နှာဆိုတစ်မျိုးလုံးမြုပ်သွားပါလေ။အရာဥတိုင်းမှာအဲဇလုံးမြို့နယ်မြုပ်ပါလေ။ပြည်အုပ်စုပေါင်း54အုပ်စုမှာပြည်အုပ်စု30လောက်ကရေမြုပ်နေပါလေ။အဲ့ဒါကျွန်တော်ဖန်းတော်မြို့နယ်ပါ
။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချတိုင်းဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်အရနိုင်ငံတဝန်းရေကြီးမှုကြောင့်လူတရာကျော်သေဆုံးမှုဖြစ်ခဲ့ပြီးလူသတန်းလောက်ရေဘေးတံခံနေရပါတယ်။ ARI တိုင်းထဲမှာမိုးကြီးရေရှမ်းဖြစ်နေပြီးမြေရတက်ချိန်မှာရက်ဖက်အဖွဲ့အစည်းတွေကပဲကူညီကယ်ဆယ်ရေးတွေလုပ်နေတာတွေ့ရတယ်လို့လည်းဒေသခံကဆက်ပြောသွားပါတယ်
။ကျွန်တော်တို့ NGO ခေါ်တဲ့ရက်ဖက်အဖွဲ့အစည်းတွေကလည်းလိုက်ပြီးတော့ဟိုလူရှိမှာအလူခံမန်းတက်ဖွင့်လိုက်ဒီလူရှိမှာအလူခံတွေတွားပြီးတော့ပြူလိုက်အဲ့ဒါကိုတော့အများဆုံးလုပ်နေကြတွေ့ရပါတယ်ခင်ဗျာ။ဒီဘက်ကနေတန်မိုးတွေဆိုတာတော့ဒီမှာတော့ဒီနေ့တတိတော့ကျွန်တော်တို့မတွေ့သေးပါဘူး။ဒီမနေ့ဆိုရင်လည်းကားစီး30လောက်ကအဲ့ ARI တိုင်းပေါ့နော်အဲကျွန်တော်တို့ဒီကျောင်းကုန်းမြို့နယ်တို့ဒါပေါင်းမြို့နယ်တို့စားသီးသုံးတဲ့လောက်သွားပြီးပြူပါတယ်ကယ်ဆယ်ရေးကတော့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေကအလူခံပြီးတော့ရေမြုပ်တဲ့ရက်ွက်တွေကအလူခံပြီးတော့ရေမြုပ်တဲ့နေရာတွေကိုသွားပြီးပူနေကြမျိုးတွေပဲလက်ရှိတော့လုပ်နေရပါသေးတယ
်ရေကြီးမှုတံကိုပထမအဆုံးကြုံခဲ့ရတဲ့သခိုင်းတိုင်းကလေးမြို့မှာလည်းနေထိုင်စားတောက်ရေးကအဆအခက်ခဲတွေရှိနေပြီးကုညီကယ်ဆယ်ရေးပစ္စည်းတွေရောက်နိုင်ဖို့အတွက်ခက်ခဲနေသေးကြောင်းဒေသခံတို့ကပြောပါတယ
်ကျွန်တော်တို့ကဒုက္ခတွေဆက်စားမရှိဘူးဆိုတော့ဟိုကျောင်းနေရာအခုပြန်ဖွင့်တော့ဒုက္ခတွေကိုဘလို့ခေါမလဲလက်မခံတော့ဘူးလက်မခံအောင်အင်ဂျင်ခိုင်းတယ်ပေါ့ဗျာအင်ဂျင်ခိုင်းတော့အကြောင်းနေလဲကျောင်းသားတွေကလည်းကျောင်းပြတ်တက်နေရတယ်ဆိုတော့အဲ့ဒီကဒုက္ခတွေကြီးရတယ်အင်ဂျင်တချို့လဲဟိုဆွေမျိုးအိမ်နေပါနဲ့ပတ်စံနဲ့ရှိနိုင်တဲ့ရှိနေနေတက်နိုင်တဲ့လူကတော့ဒီဘက်ကျကျွန်တော်တို့ဒီတဟန်းဘက်မှာအင်ငါပြီးတော့နေကြတယ်ပေါ့အဲ့လိုမျိုးခက်ခဲလေးတွေရှိပါတယ်ကစားဝတ်နေရေးပေါ့နော်အခုဆိုရင်ကျွန်တော်တို့စံသေးကို5000လောက်ပေးပြီးတော့စားရတယ်ကဒီကြားမှာကဘလို့ခေါမလဲပတ်စံပေးပြီးတော့ဝယ်စားရတဲ့အပြင်ကောင်းတဲ့စားစားတော့မရနိုင်ဘူးကပတ်စံရှင်းပေါ့ဗျာအာလူပုတ်တွေကြောက်ပုတ်တွေအဲ့လိုမျိုးတွေဒုက္ခရောက်ကြတယ်ကဒီကနေသွားခြင်းတဲ့လူတွေကလည်းလင်းလိုင်းတစ်လိုင်းနဲ့ပဲရှိရဆိုတော့ခက်တယ်ကစားမှုတာပေါ့လေ
ကူညီကယ်ဆယ်ရေးနဲ့ပတ်သက်လို့နိုင်ငံတကာကအကူအညီတချို့ရောက်ရှိလာပေမဲ့လည်းတချို့နေရာတွေမှာသာရရှိပြီးရေဘေးတင့်သူအများစုရဲ့လက်ထဲကိုရောက်ရှိဖို့ကကြံ့ကြာနေသေးပဲလို့ဆိုပါရယ် ARI တိုင်းကရေဘေးတင့်သူတွေအတွက်အရက်ဖက်အဖွဲ့အစည်းတွေကသာကူညီကယ်ဆယ်ရေးလုပ်နေရတာမို့ ARI တိုင်းအပါအဝင်တခြားတိုင်းနယ်ပြည်နယ်အသီးသီးကရေဘေးတင့်ပြည်သူတွေအတွက်ပြန်လည်ထူထောင်ရေးနဲ့အကူအညီတွေလိုအပ်နေသေးပဲဆိုပြီးပြောဆိုကြပါရယ်ရှင်
မြန်မာနိုင်ငံတဝမ်းရေဘေးတန်တဲ့ဒေသတွေကနောက်ဆုံးအခြေအနေတွေကိုမှတ်အေးအေးမှစူးစီးတင်ပြပေးကြတာပါရှင်အခုကြာသပတေးညမြန်မာဘာသာအစီအစဉ်တွေကိုနောက်မကြာခင်မှာဒုတိယပိုင်းအစီအစဉ်တွေဆက်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်တင်ဆက်ပေးသွားဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေး ਨੇ အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
သ
မင်္ဂလာပါရှင်။ View American တန်ရဲ့2015ခုနှစ်ဩဂတ်လ13ရက်ကြာသပတေးနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းနိုမီတာ25 32 50နဲ့လိုင်းလက်မီတာ190 kHz 1500ကနေတိုက်ရိုက်ထုတ်လွှင့်နေကြပါရှင်။အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ရေကြီးမှုနဲ့အတူနောက်ဆက်တဲ့တွဲဖြစ်ပေါ်လေးရှိတဲ့ဝင်းရှော့ယောဂဘလူးကောက်ွယ်နိုင်မလဲဆိုတာကိုဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတင်ဆက်ပေးဖို့ရှိသလိုမြန်မာပြည်မှာကြုံတွေ့နေရတဲ့ရေဘေးအန္တရာယ်ကိုအစိုးရနဲ့စစ်အုပ်စုတို့ကဘလူးကင်တွယ်နေကြတယ်လဲဆိုတာကိုတော့ဥအောင်ခေရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်မှာနားဆင်နိုင်ပါတယ်ဒီတစ်ပတ်တိုင်းရင်းသတင်းတော်မှာတော
့နောက်ချုံပေါင်ကန်ဟိုဆိုသမ်းတဲ့တည်လိုက်ဝဂျွန်နန်အန
်လမ်ကမ်မြို့နယ်ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်တွေကရွေးကောက်ပွဲဝင်မှာမဟုတ်တဲ့အကြောင်းပြောဆိုလိုက်တာအပါအဝင်ဒီတိုင်းဒေသတွေကအခြေအနေအဖြစ်ပြက်တွေကိုတော့တိုင်းရင်းသတင်းလောအစီအစဉ်မှာအပြည့်စုံနားဆင်နိုင်ပါရဲ့ရှင်။အခုကတော့ကျမ်းမာရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံတဝန်းမိုးများပြီးရေကြီးတာကြောင့်တောက်တုံးရေညဉ့်ဉန်းပြီးဝမ်းပြန်ဝမ်းလျှော်ယောဂါတွေဆက်ဖြစ်နေတဲ့အန္တရာယ်ရှိနေတယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေကြပါရယ်။ရေညဉ့်ဉန်းမှုကြောင့်အထူးဖြစ်ရတဲ့ဝမ်းပြန်ဝမ်းလျှော်ယောဂါတွေကနေကာကွယ်နိုင်ဖို့တွင်းရေတုတ်ကင်တဲ့ဆက်ရည်ရင်းတွေကိုတန့်စင်စေကြောပြီးတော့ကလိုရင်းဆေးခတ်ပေးဖို့လိုပါတယ်။ဆေးမခတ်နိုင်ခင်မှာတော့ရေကိုကြိုချက်တောက်သုံးတင်ပါတယ်။ဒီကြောင့်ပြည်သူ့ကျန်းမာရေးဦးစီးဌာနလုပ်ငန်းခွင်နဲ့ပတ်ဝန်းကျင်ကျန်းမာရေးဌာနကွဲဒုတိယညွှန်ကြားရေးမှူးဒေါက်တာကြည်လွေဦးကိုဦးဝင်းမင်းကမေးမြန်းပြီးတော့ဒီတစ်ပတ်ကျန်းမာရေးအစီအစဉ်မှာတင်ဆက်ထားပါရရှင်။
โอเคดร.จีลินครับเนี่ยကျွန်တော်မြန်မာနိုင်ငံမှာအခုဒီရေကြီးရေရှမ်းတာတွေနိုင်ငံတဝန်းပေါ့နော်သဘောမျိုးဖြစ်နေတဲ့ခါကျတော့ပြဿနာကဆရာရေကြီးပြီးတာနဲ့ဝန်ရောက်တာတွေဖြစ်လာလေရှိတာပေါ့နော်အဲ့ဒီခါကျတော့တည်ကြည်မှုတွေလည်းမဖြစ်ရအောင်ဒီဝန်ရောက်တာဖြစ်မှုကိုလည်းရှော့ချနိုင်ဖို့ဘာကိုအဓိကလုပ်တင်လဲ
ကျွန်တော်တို့ဒီရေကြီးတဲ့ခါကျလို့ရှိရင်ရေနဲ့အတူတူရောပါလာတဲ့အညစ်အကြေးတွေအားလုံးနောက်ပြီးတော့ဒီရေကကြီးတဲ့ခါကျလို့ရှိရင်ဒီအိမ်နာတို့ဘာလို့အဲ့ဒါတွေပါအကုန်လုံးပြုတ်သွားတဲ့အခါကျတော့အဲ့ဒီအိမ်နာတွေပါဒီဟာကပါတဆင့်ပါလာတဲ့ဒီအညစ်အကြေးတွေအားလုံးအကုန်လုံးကရောပြုံးပြီးတော့ဒီတောက်တုံးရေဖြစ်တုံးတဲ့ရေတွင်းတွေရောဟာတုံကင်းရေတွေရောအဝေစီတွင်းတွေရောရှိသမျှနေရာတွေအားလုံးကိုညစ်ပတ်သွားပါတယ်။အဲ့ညစ်ပတ်သွားတာကြောင့်မို့လို့လည်းခုနပြောတဲ့ဒီတောက်တုံးရေဒီညစ်ပတ်ပြီးတော့နောက်ပိုင်းမှာဖြစ်လာတဲ့ဝမ်ပြဝမ်ချော်ယောဂါသိုးပါလေဝမ်ပြဝမ်ချော်ယောဂါဖြစ်တဲ့ဒီကိုရရာဟုတ်ပါဖြစ်လာနိုင်သေးတာပေါ့။ဟု
တ်ကဲ့ကာလာဝါယောဂါပါဆရာနော်။
ဟုတ်ကဲ့အဲ့ဒီမျိုးဝမ်ပြဝမ်ချော်ယောဂါတွေကိုမဖြစ်အောင်အတွက်အဲ့ဒီညစ်ပတ်နေတဲ့ရေတွေကိုတန့်စင်အောင်လုပ်ဖို့လိုတာပေါ့
။ဟုတ်ကဲ့ဆရာအခုလိုရေတန့်အောင်ပါဆရာကြီးဘာရီတိကလှုပ်တင်လဲ
ကျွန်တော်တို့ပထမဦးဆုံးလုပ်ရမယ့်အလုပ်ကတော့ဒီအခုလုံးဒီမျိုးရေရှမ်းပြီးဟေးဆိုလို့ရှိရင်ခုနရေတွင်းပေါ့နော်အများကြီးကျွန်တော်တို့နိုင်ငံအနေနဲ့တွင်းရေကိုဒီအထားသုံးပါလေတွင်းရေဆိုတဲ့ဟာရေတွင်းအဝိုင်းလို့ဟာလို့ပြောတာပါရေပုံးနဲ့ခတ်ရတဲ့ရေတွင်းကိုကျွန်တော်တို့ဆိုလိုတာပါအဲ့ဒီရေတွင်းတွေကအခုလုံးခုနအညစ်အကြေးတွေစုပြုံပြီးတော့ဝင်သွားတာဖြစ်တဲ့အကြောင်းမို့လို့အဲ့ဒီရေတွင်းကိုပထမဦးဆုံးထည့်လိုက်ဖို့လိုပါထည့်ပြီးတဲ့အခါကျတော့မှဆေးခတ်တဲ့ကိစ္စဘလီချင်းပေါင်းတာလို့ကလိုရင်းဆေးခတ်တဲ့ကိစ္စမျိုးကိုကျွန်တော်ကလုပ်ဆောင်တင်ပါတယ
်ဟုတ်ကဲ့ဆရာအခုလိုအပ်တဲ့ကလိုရင်းဆေးကိုဘယ်လိုရနိုင်မလဲဆရာ
အဲလိုအပ်တဲ့ကလိုရင်းဆေးကတော့ဒီနိုင်ငံအတွင်းမှာအခုဆိုလို့ဆိုလို့ချင်းအလွယ်တကူရနိုင်ပါတယ်ကျွန်တော်တို့ကျန်းမာရေးဌာနကလည်းအဲ့ဒီကလိုရင်းဆေးရအောင်ကလိုရင်းဆေးဆိုတာဘလီချင်းပေါင်းတာကိုကျွန်တော်တို့ဆိုလိုတာပါအဲ့ဘလီချင်းပေါင်းတာကိုနေရာအားလုံးမြို့နယ်အားလုံးကြီးရွာအားလုံးမှာရနိုင်အောင်လို့အကုန်လုံးဆောင်ရွက်ပေးထားပါတယ်အဲ့ဒီဆေးခတ်တဲ့လုပ်ငန်းကိုလည်းကျွန်တော်ဒီကျန်းမာရေးဌာနကနေပြီးတော့အားတက်ပြောလိုက်ပြီးတော့လုပ်ပေးဖို့အစီအစဉ်ရှိပါတယ်။ဒါပေမဲ့အဲ့ဒီမှာဆေးခတ်တဲ့လုပ်ငန်းမှာရေတွင်းရေကိုခတ်တဲ့အခါကျလို့ရှိရင်ဒီရှိနေပြီးသားညဉ့်ညံ့သွားတဲ့ရေတွေကိုစုပ်ထုပ်ပေးနိုင်ဖို့အတွက်ကနံပါတ်1အဓိကထားပြီးတော့လိုအပ်တဲ့ဟာဖြစ်တဲ့အကြောင်းမို့လို့အဲ့ဒါကိုဒီပြည်သူတို့အားလုံးပါဝင်ပြီးတော့လှုပ်ဆောင်ပေးဖို့လိုအပ်နေတာပါခင်ဗျာ
။ဟုတ်ကဲ့ဆရာ။အဲ့တော့ပြည်သူတွေနဲ့အတိအကျဆရာကြီးခုနကဒီခတ်ထုတ်တဲ့နေရာမှာဘာတွေပြင်သားဖို့လုပ်မလဲ
။ကျွန်တော်လေယာဉ်ဆိုင်သူကြီးဟိုနိုင်ငံဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ရေတွင်းရေထော်ထုတ်တဲ့ခါမှာအသုံးပြုတဲ့ရေစုပ်ချက်ကိုအသုံးပြုပြီးတော့ဆုပ်ထုတ်ပေးဖို့လိုပါတယ်။ကျွန်တော်တို့အတွေ့အကြုံကရေစုပ်ချက်တစ်လုံးနဲ့မလုံလောက်ပင်နဲ့ဒီစုပ်ချက်နှလုံးသွင်းလုံးနဲ့ဂျိုင်းသူဆုပ်လိုက်တဲ့အခါကျတော့မှသူကအောက်ရေလိုက်လာတဲ့အခါမှာမြန်မြန်ဆန်ဆန်ပြီးသွားနိုင်တာပေါ့။နောက်လောက်ရမယ့်ဟာကလည်းဒီတွင်းနှစ်တွင်းနဲ့လောက်ရတာမဟုတ်ပဲနဲ့တရွာလုံးနေနဲ့လောက်ရမှာဖြစ်တဲ့အတွက်ကြောင့်မလို့အင်းနဲ့အားနဲ့အများကြီးဝိုင်းပြီးတော့လုပ်ပေးဖို့လိုအပ်တဲ့သဘောပါပဲခင်ဗျာ
။ဟုတ်ကဲ့အဲ့တော့ဒီနေရာမှာ
ဟုတ်ကဲ့ပါ
ဒီတက္ကံလူတူတွေဘက်ကနေပေါ့နော်လောက်တာအပြင
်
ဒီ NGO အရက်ပဲအဖွဲ့အစည်းတွေအနေနဲ့ရော
ဟုတ်ပါတယ်တကယ်တမ်းဆိုလို့ချင်းဒီတက္ကံလေးဆိုတဲ့ဟာကလောလောဆယ်သူတို့ချင်းနှုတ်ဝါတဲ့ခါမှာအိဆက်တွေပါဝါကောင်းပါဝါနိုင်တယ်မျောကောင်းမျောဝါနိုင်တယ်အဲ့ဒါတွေကိုပြင်ဆင်ထားတဲ့ဒီကူညီပေးနိုင်တယ်ဆိုတဲ့ရက်ပဲအဖွဲ့အစည်း NGO ပဲဖြစ်ဖြစ်ဟို NGO ပဲဖြစ်ဖြစ်အဲ့ဒါမျိုးတွေအနေနဲ့ဝိုင်းကူပြီးတော့လှုပ်ဆောင်ပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့တက္ကံတော့ပို့ပြီးတော့အဆင်ပြေပါတယ်ကျွန်တော်ကျမကြီးဝန်ထမ်းအနေနဲ့ကတော့ဖေးပေးဝေဖို့ရယ်နောက်ပြီးတော့တချို့ဖေးတွေကိုသွားနေပြီးတော့ ဘလို့ခရတဲ့ဆိုတဲ့ဟာကိုသင်ပေးဖို့ရင်ဟာတော့ကျွန်တော်ကျမရဲ့ဝန်ထမ်းတွေကတော့လိုက်ပြီးတော့လှုပ်ဆောင်ပေးဖို့အစီအစဉ်ရှိနေကြပါတယ်။လိုက်တဲ့အဖို့ကောင်မစတော့လှုပ်ဆောင်ပေးနေကြပါတယ်ခင်ဗျာ
။ဟုတ်ကဲ့အဓိကတော့ဒီဆက်နဲ့ဆေးနဲ့ရဖို့အရေးကြီးတာပေါ့။အဲ့ဒီတော့ဒီမှာ
မှန်ပါတယ်။အဲ့ဒီဆက်တွေနဲ့ကျွန်တော်တို့ပိုင်ပိုင်နိုင်နိုင်ကျွန်တော်တို့ဆုတ်ထုတ်လိုက်တယ်။ဆုတ်ထုတ်ပြီးအောင်လည်းမဟုတ်ဘဲနဲ့တို့ကရေတွင်းသေးတယ်လို့ခေါ်တာပေါ့နော်။တို့တို့ကျွန်တော်ရေတွင်းအောက်မှာရှိတဲ့ဟိုကြွားွားတဲ့အနေနဲ့နှစ်တွေပါတို့ကအကုန်လုံးဝိုင်းပြီးတော့ဆေးပေးနိုင်တယ်ဆိုလို့ရှိရင်ပြန်ဝင်လာတဲ့ရေကိုကျွန်တော်တို့ကထိခတ်ရုံပါပဲခင်ဗျာ
။ဟုတ်ကဲ့။ဆေးကွာဆရာကြီးဒီကျမရေးဌာနမှာရတာတခုပဲရှိလား။ကျန်တဲ့နေရာတွေမှာကောအလွယ်တကူရနိုင်တာရှိလား
။ရနိုင်ပါလေခင်ဗျာ။အဲ့ဒီလီဂျင်ပေါင်းတာဝယ်လို့ရတဲ့နိုင်ငံအနှံ့အပြားမှာရောင်းပေးနေတဲ့ဟာမျိုးတွေရှိပါတယ်။ INGO တွေကလည်းဥပမာ UNICEF လို့လိုမျိုးဟာမျိုးပေါ့။နောက် WHO တို့ကနေပြီးတော့လည်းလုံလုံလောက်ဟိုပန့်ပိုးပေးဖို့အစီအစဉ်လည်းရှိကြပါတယ်။ပန့်လည်းပန့်ပိုးပေးနေပါလေခင်ဗျာ
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီ WHO တို့ဒီ UNICEF တို့ဒီရုံးတွေကိုလည်းဆက်သွယ်လို့ရနိုင်တာပါဆရာနော်
။ဟုတ်ကဲ့ရနိုင်ပါလေခင်ဗျာ
။ဟုတ်ကဲ့တကယ်လို့ဒီဆေးဆိုင်ကနေပြီးတော့အလွယ်တကူအမြန်ဝယ်သုံးမယ်ဆိုတော့ဆရာအချိုးအစားကဘယ်လိုမျိုးဆက်ပြီးတော့ကလိုရင်းကိုသုံးတယ်လဲ
အများအားဖြင့်ကကျွန်တော်တို့နိုင်ငံတွေကိုဝင်တဲ့ဆေးကနှစ်မျိုးပဲရှိပါတယ် single strand bridging powder မျိုးတွေရှိပါတယ် double strand bridging powder မျိုးတွေရှိပါတယ်ခင်ဗျအဲ့တော့ဒီ single strand bridging powder ဆိုတဲ့ဟာကကျွန်တော်ဆက်နဲ့5ရာခိုင်နှုန်း30ရာခိုင်နှုန်းပါဝင်တယ်လို့ခေါ်ပါတယ်ကလိုရင်း double strand bridging powder ကတော့60နဲ့65ရာခိုင်နှုန်းပါဝင်တယ်လို့ကျွန်တော်တို့ခေါ်ပါတယ
်ဟုတ်ကဲ့အဲ့ဒါတွေကိုဘယ်လိုသုံးရမလဲဆိုတာကိုနည်းနည်းလေးရှင်းပြပေးပါလားရေပမာဏရေတွင်းတွင်းဆိုလို့ရှိရင်ဟုတ်ကဲ့
အများအားဖြင့်တော့ကျွန်တော်တို့နိုင်ငံထဲမှာအခုရေတက်တဲ့အချိန်မှာရှိတဲ့ရှိတာရှိတဲ့ရေပမာဏကတော့ကျွန်တော်ဒါအချမ်းမြင့်ကျွန်တော်ပြောပြလိုက်တာပေါ့နော်တိတိကျကျတွက်ချက်ပြီးတော့ရေပမာဏကိုတကယ်တွက်ချက်ရတာပါတွက်ချက်တဲ့ပုံစံလေးတွေပါတယ်ကိုလည်းကျွန်တော်တို့ကလည်းသူကရပါတယ်ရေကာလံကိုတွက်တဲ့အခါမှာငားအမြောက်ရေတွင်းရဲ့အချင်းအမြောက်ဒီအနေအဲ့ဒါမျိုးတွေနဲ့ကျွန်တော်ဖြောင်းလိုက်တာပါအလွယ်တကူပြောလို့ရှိရင်တော့ 50 square h နဲ့ကျွန်တော်ရေကာလံတွက်လို့ရပါတယ်ပလိုက်တဲ့ရေခါလန်ကိုပဲရေတခါလန်ကိုဒီဘလောက်ဆိုတဲ့ဟာဥမာဆိုလို့ရေတထောင်ခါလန်ကိုဇီဘရာဇွန်နဲ့ဒဇွန်ဆိုပြီးတော့အလွယ်တကူကျွန်တော်တို့ကပြောလို့ရပါတယ်။တပတ်၁၀ရက်လောက်စရိုက်ကျွန်တော်တို့ခတ်ပြီးဖို့လိုတာပါ
။ဟုတ်ကဲ့ဆရာ။အခုလိုဒီရေတွင်းတွေကိုတန့်အောင်လုပ်ပြီးတခြားအသုံးများတဲ့ရေရောဆရာကြီးတန့်အောင်လုပ်ဖို့ရှိသေးလား
။ဟုတ်ကဲ့ရှိပါတယ်။ကျွန်တော်တို့ဒီမှာအသုံးများတာအဲ့ဒီခုနကဟိုလက်တူတွင်းတွေလို့ပြောတဲ့ရေတွင်းအပြင်ကိုတုံငင်တွင်းတွေကိုတူးကြပါရဲ့။တုံငင်တွင်းလို့ဆက်ရေတွင်းလို့တူးကြပါရဲ့။တုံငင်တွင်းနဲ့အဝေးစီးတွင်းတွေအတူတူပါပဲ။ဟုတ်ကဲ့နွေးလို့ဆက်ရည်တွင်လို့ဆိုလို့ရှိရင်ခုန bridging powder ကိုဒီ double strand bridging powder ပေါ့နော်အခုကတော့အများအပြည့်ကျွန်တော်တို့ဒီကိုဝင်နေတာ double strand ဖြစ်ပါတယ် double strand bridging powder ကို zebra zone နဲ့28 zone ကိုကျွန်တော်ရေ73ကာလနဲ့ရောလိုက်ရပါတယ်ရောပြီးတဲ့အခါကျလို့ရှိရင်ဟိုခုနအကုန်ဖြုတ်ထားတဲ့လက်နှိုက်တုံငယ်ပဲဖြစ်ဖြစ်ကျွန်တော်တို့အဝေးစီးဟာပဲဖြစ်ဖြစ်အဲ့ဒါကိုပိုက်ပေးနားနေပြီးတော့ကျွန်တော်တို့အကုန်လုံးမြောင်ပြီးတော့ထည့်ရပါတယ်အဲ့ဒီရေနဲ့ပဲနောက်ပိုက်ရပြီးပတ်လည်းထည့်ရပါတယ်ပြီးတော့ကျွန်တော်အဲ့ဒီရေနဲ့ပဲကျွန်တော်တို့အတွင်းနဲ့အကုန်လုံးပတ်ပြီးတော့ဆေးရပါတယ်ဒီတဲ့ခါမှာနောက်ဆုံးမှကျွန်တော်တို့အဲ့ဒီရေအကုန်လုံးကိုဒီတုံငင်ရေတွင်းတဲ့ကိုအကုန်လုံးကျွန်တော်တို့တွန်ထည့်ရပါတယ်တွန်ထည့်ပြီးတဲ့ခါမှာတည့်ရထားရတယ်တည့်ရထားပြီးတဲ့ခါမှာနောက်နေမလဲကြလို့ဆိုလို့ရှိရင်အဲ့ဒီရာကိုအကုန်လုံးစုပ်ထုတ်ပြဲလိုက်ရပါတယ်ဘယ်ထိအောင်စုပ်ထုတ်ပြဲရလဲဆိုတဲ့ခါကျတော့ကလိုရင်းနဲ့တင်းတင်းလေးခြံတဲ့ဒီစုပ်ထုတ်ရတဲ့ခါကျတော့အဲ့ဒီကိုကျွန်တော်သုံးလို့ရပါပြီ
ဟုတ်ကဲ့ဆရာဒီရေတန့်ရဖို့နဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ခေါ်
ဒီကကလိုရင်းဒီကြောင်သင်္ကြန်ကျွန်တော်တို့ခတ်ပြီးနိုင်တယ်ဆိုလို့ရှိရင်ဝမ်းမြောက်ဝမ်းချော်ယောဂါကိုအထူးတလဲကာကွယ်ပေးနိုင်တယ်ဆိုတဲ့အကြောင်းပဲကျွန်တော်ပြောလိုပါတယ်ခင်ဗျာတကယ်လို့ကလိုရင်းခတ်ဖို့အတွက်ကျွန်တော်အလင်းမမီတဲ့ကာလမှာတော့ရေကိုတက်နိုင်တယ်လို့ကြိုချက်ပြီးတော့ပဲအသုံးပြုတယ်ဆိုတဲ့အကြောင်းလေးကျွန်တော်အကြံပေးလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ဦးဝင်းမင်းစီစဉ်တက်ဆက်တဲ့ကျမရေကနာကိုနားဆင်ခဲ့ကြတာပါရှင်အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဥအောင်ခရရဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုလည်းတက်ဆက်ပေးကြပါတယ်ရေဘေးအန္တရာယ်ကင်တွယ်ရမှာမြမအစိုးရနဲ့စစ်အုပ်စုမဆုမပုတ်လုပ်နေပုံကိုဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသက်တင်ပြထားပါတယ်ရှင်
ဝဝပညာသာတထုတ်ယူရောင်းချလို့ကျန်းသာလာတဲ့မြန်မာအစိုးရမြန်မာစစ်အုပ်စုနဲ့ခရိုနီကုမ္ပဏီကြီးတွေဟာတဘာဝဘေးအန္တရာယ်ကြောင့်ဒုက္ခရောက်နေတဲ့ပြည်သူလူထုကိုကူညီရမှာမဆို့မပုတ်ဖြစ်နေတာတွေ့ရပါတယ်။နိုင်ငံပိုင်သတင်းစာတွေမှာအစိုးရနဲ့စစ်အုပ်စုရဲ့ရေဘေးကင်ဆယ်ရေးလုပ်ငန်းကိုတပ်ပုံတွေနဲ့ဝေဝေဆော်ဆော်ဖော်ပြပြီးမဲ့နိုင်ငံခြားအကူအညီနဲ့ရှင်းလိုက်ရင်အစိုးရစစ်အုပ်စုနဲ့ခရိုနီတို့ရဲ့ထောက်ပံ့မှုဟာအလွန်နှေးပါနေပါတယ်။ရေဘေးကင်ဆယ်ရေးပေါ်ရန်ပုံငွေဒေါ်လာ350လောက်လိုလိမ့်မယ်လို့ကုလသမဂ္ဂရေးပေါ်ကင်ဆယ်ရေးဌာနကကန့်မှန်းပါတယ်ကုလသမဂ္ဂကင်ဆယ်ရေးဌာနကဒေါ်လာ900မတ်တီပြီးကင်ဆယ်ရေးလုပ်ငန်းစတင်လုပ်ကိုင်နေပါတယ်အခြေအနေကိုလိုက်ပြီးခမန်းနာတဲ့ပူပြီးကုန်ကြနိုင်ပါတယ်ကြက်ငွေ3,100ကင်ဆယ်ရေးအကူအညီပေးဖို့အစိုးရကရာရတယ်လို့လူမှုဝန်ထမ်းဝန်ကြီးဌာနကဆိုပါတယ်ကာလပေါက်ဈေးနဲ့တွေ့ရင်ဗမာအစိုးရရဲ့ရာသားငွေဟာဒေါ်လာ800,000သာရှိပါတယ်။ Nanganjago, Dangwe, Yanglu Yare, Bama, Suya, Lazin, Wingweha, Dola Tang, Tiakunasejo Shibade. Mundang Dankayade, Bingla Deska Dong, Dola Shetting, Kunitabade.
The Marana Bojo Muji, Yebekeze, Ye Kidua Dabone, Guni Bebongo, Three Miriama Duyara, Chigonde, Piaguin Piagua Pilu, Gula Damagara, Chichulai Badide. Nama Siwayama, Lowaji Otare, Sit up by Comuni Jinakuya, Lumugule. Ogola say any to Nama Lindrinzaga, go you win jaws or pop yabari. Tabi me, Nama Siway Corporation yet she be Lungweha, taller tatang weather she be. Nama Siway Ubai limited yet Lungweha, taller go down as she bari. Say Anashin, Miao Salu, Jibua Dore, Gamboza, Comunigaro. We net to see taller tatang webu should be. They you both song ye, sare, one song long and ye, conjazi, taller natan atom bujo, tishi yabari.
Mila Sashi Nibidoma Chimpare, Dabawa, B. Kagwe, Songshaw Yi Comedy, Siwe Ma, Pinene, Tang Didaji, Suyadri, Dabawa, B. Kagwe, Etwe, Chu Tim Pinsin Tabogu, Timpia Javade, Dabawa, B. Dan Tetazi, Reduction, Kanai on Chu Tim Pinsin Yi, Readiness, Tongpian Yi, Response, Pianle Tudong Yi, Recovery, Saradri, Lotare, Lu, Siwe Ma Piovade. Tawawa bi andi ye ubri piatampi jeyo a sen eti si man kangwe tare lu de subade. Tawibe nao tala jalo ye chiro keze ye ma baho ne pine suya dui nao nire drengu da jaya bade. Zagaji zagje dui piyo pi letui malo nai bulu muli wata pinyashin utu lin piyo dalu pini bade.
Wajin muli wata pinyashin Dr. Tunlingu trimidiyari ga twisto mimian jabade. Udensin suya yong chao se pini lu. Sulain Talalo, Muya, Yi Jibi me, La Goma, Jibo Chinigu, Jinja Naimari. Jibi Tinduri, Mimi Pada Jadibune, Keze Yilupu Kekene, Jibo Chini, Jinja Yama, Pipi me, Tawon, Jakwe Kebari. Jibo Chini, Jinjabu, Dr. Tonin, Pio B, Lea Jama, Chimbine, Jakain Bine, Sakain Dine, Magui Daima, Jibo Chini, Suyaga, Jinjabari. Hambialuda, Miabi, Ledwe Accounte Poyama, Alun Yen, Elu Subari. Kau yu milu, yu diya ta lu bi, yeshe si mange akaunte mapo nai mulu, utun luenga subare.
Nipao miyazwa ana alwedongza lu bi, te yon sa mu, a sen mamide seri ti sao mu, a myo omien kemere si manjetwi akaunte po mu, sara dwi jau, to piong pi dabawa geha sene ji, pia si toya da jau, yewe pipoa mu ha, po mu ji ma la bare. Yewe keze ye ma, yue kao pwe si yon bu, nengahi pati dwi alu ya toa bare. Dabime, Pidu a chute bebuyama, beduga, hambia lupi, beduga, the gay lute sura, ye bake is a yiga, piata, nirago, mesa nashin, pidulu, and nine, nale, the bopo, nebade. A poe a seedway, pokliga, regale, ye be a twet, ludanja bade. Dine tema, ludajin sana, tautai, a kuni, pibu, twet, nanganjaga, top bamboo, kadipe tara, dola, tan, yajo shibade. Tusan dagaro. Munika, the Bawa Danguiga Yade, Yama Suya Ye, Wingweha, Dola Tambong Tundong Tonya Shibi me, Yibi it will Yada Tade and Lungweha, Dola Tatantang Mashida Vipipade. Sita Ye Siway Upe Limited Ma Dola Ta Natanjo Shide Lu Drin Pepi me, Dola Kodonga Yibi Ma Kujibade. Zati Gupiji, Amu Chingu Chisure, Yama Zagabungu da Driyami Bade Kamya.
ဟုတ်ကဲ့နဲ့အတူကိုကျော်ကျော်တင်လို့တင်ဆက်ခဲ့တဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြရပါရှင်မကြခင်မှာတော့တိုင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါရှင်ကျွန်တော်VOA ရဲ့ကန်ဆာမဲရေဒီယိုနဲ့မဲပေါက်ထားတဲ့ဆိုတော့ဟုတ်ကဲ့ပါပါဦးဦးလို့ကျွန်မခေါ်ဘူးတဲ့သူနှစ်ယောက်လည်းဒီကောင်းပါရဲ့လိုင်း
အဲ့ဒီအခေါ်ပေါ်ကြောင့်တော်တော်လေးတုန်လှုပ်သွားရတယ်ဆိုလို့စိတ်မကောင်းပါဘူးရှင်ဒီလိုပါဒီလိုကဗိုလ်ချုပ်ကြီးများအနေနဲ့ကျွန်တော်တို့စင်ရသားလူတန်းစားတွေအားလုံးအပေါ်ငဲ့ညာတနာစိတ်လေးများမွေပြီးရက်ွက်လိုက်ကင်းတွေကိုပြည်သူအများဆောင်နေကြရတာကိုမြင်လာပါလို့တောင်းနှုတ်ဆက်ခြင်းစိတ်မရှိတော့ပါဘူးVOAရဲ့နေမထီလွန်းလို့ရင်းဖွင့်လိုက်ရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပ
ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတော့တနင်္ဂနွေညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။သတင်းရှင်တွေ VOA အစီအစဉ်နဲ့ပတ်သက်ပြီးတော့ခုလိုဝေဖန်ချက်ပေးခြင်းနဲ့ VOA ကနေမြတ်တာတေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရာဘဝမှာကြုံတွေ့နေရတဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်နော်။Tomorrow VOA ကိုစားလိုက်ကနေပြီးတော့စာရေးသားပေးဖို့မယ်ဆိုရင်တော့ VOA American Than မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးလိပ်စာတစ်ကိုစာရေးသားနိုင်ကြပါတယ် VOA ကိုစာရေးလာကြတဲ့သောရရှင်အားလုံးကိုကျေးဇူးတင်ပါတယ်ရှင
် VOA American Than ရဲ့ကြာတာပြင်းညမြန်မာဘာသာစစ်စင်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုကတော့တိုင်းရင်းသားဒေသတွေကအခြေအနေဖြစ်ပျက်တွေကိုစူးစီးတင်ပြပေးနေတဲ့တိုင်းရင်းသတင်းတော်အစီအစဉ်တင်ဆက်ဖို့အလှည့်ကြပါပြီ။နေကြာဒေသသတင်းတောက်တွေကစူးစီးတင်ဆက်ထားတာပါရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါပြည်နယ်ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကနေရာတချို့မှာရေတွေပြန်ကျသွားပြီဖြစ်ပေမဲ့အစားအသောက်နဲ့ကျန်းမာရေးအကူအညီတွေလိုအပ်နေပါတယ်။ပြည်ထောင်စုဝန်ကြီးဦးစိုးသိန်းဟာကယားပြည်နယ်မှာဝင်ရောက်ရှင်ပြန်အရွေးခံသွားမယ်လို့ဒေသခံတွေယူဆနေကြတဲ့ဆိုရံနဲ့နမ်ခမ်းမြို့နယ်အတွင်းရွေးကောက်ပွဲမဝင်မှုဆိုတဲ့ဆုံးဖြတ်ချက်ကြောင့်မြို့နယ်အလုံးအမှုဆောင်အဖွဲ့အားလုံးကို SNLD ပါတီကနေတာဝန်ကနေရပ်ဆိုင်းခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင့်။
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရေလွှမ်းမှုမှုတန်ခံခဲ့ရတဲ့ရခိုင်ပြည်နယ်ကနေရာတချို့မှာရေတွေပြန်ကျသွားပြီဖြစ်ပေမဲ့အစားအသောက်နဲ့ကျန်းမာရေးအကူအညီတွေဆက်ပြီးလိုအပ်နေဆဲဖြစ်ပါတယ်ရေဘေးတန်အဓိကခံခဲ့ရတဲ့မြောက်ဦးမြို့မှာတော့အပြက်စီးတွေနဲ့နှုံးမြေတွေကိုမရှင်းနိုင်သေးတဲ့အတွက်သွားလာရေးခက်ခဲနေသလိုလျှက်စစ်မီးလည်းပြတ်တောက်နေပြီးစာတင်ကြောင်းနဲ့ဈေးတွေကိုပါပိတ်ထားရဆဲဖြစ်တယ်လို့မြောက်ဦးမြို့ခံတွေကပြောပါတယ်မင်းပြမျိုးနယ်ဘက်မှာဖျားနာသူတွေနဲ့ဝမ်းကန်ယောဂါခံစားနေရသူတွေအတွက်အစားအသောက်နဲ့ဆေးဝါးတွေအရေးပေါ်လို့အပ်နေသလိုပုံနာကျွန်းနဲ့ကြောက်တော်မျိုးနယ်ကကြေးရွာတွေမှာလည်းတောက်ရည်အတွက်အခက်ခဲကြုံနေကြရပါတယ်ရခိုင်ပြည်နယ်မှာရေဘေးကြောင့်တည်ဆုံသူ90နီးပါးရှိပြီးလူပေါင်း2သိန်းကျော်ရေဘေးတင့်ခဲ့တယ်လို့စိုက်ပျိုးမြေအေကပေါင်း2သိန်းခန့်ပျက်စီးခဲ့တယ်လို့ပြည်နယ်အစိုးရကထုတ်ပြန်ထားပါတယ်
လာမယ့်ရွေးကောက်ပွဲမှာပြည်ထောင်စုဝန်ကြီးဦးစိုးသိန်းအနေနဲ့ကြားပြည်နယ်အတွင်းမှာဝင်ရောက်ရှင်ပြန်ရွေးခံသွားဖွဲ့ရှိတယ်လို့ဒေသခံတွေကြားမှာတင်ပြထွက်ပေါ်နေပါတယ်။ဝန်ကြီးဦးစိုးသိန်းအနေနဲ့ကြားပြည်နယ်ပေါ်ရခဲမြုပ်နယ်အတွင်းမှာကူညီထောက်ပံ့မှုတွေပေးဆောင်နေတဲ့အပေါ်အခြေခံပြီးတော့တင်တွေထွက်ပေါ်နေတာပါ။ပေါ်ရခဲမြုပ်နယ်ကလက်စစ်မီးမရသေးတဲ့ကျေးရွာတွေကိုဆူလာမီးအိမ်တွေကိုထောက်ပံ့ပေးတာတွေ၊ဆေးရန်အောင်တဲ့ကလေးငယ်တွေကိုစုငွေသုံးတင်ပေးအပ်ချင်းမြင့်တာတွေဆရာဆရာမတွေကိုထောက်ပံ့ငွေ1000စီပေးအပ်ခဲ့တယ်လို့ချီးကွက်ကြေးရွာဖွံ့ဖြိုးရေးအထောက်အကူပြုအဖွဲ့ကအထွေထွေတွင်ရင်မှုဦးထွန်းရွှေကပြောပါတယ်။အလားတူရင်းနှီးပေါက်ကြေးရွာမှာဆိုလာမီးအိမ်94လုံးစကိုင်းနဲ့အလုံး40နဲ့ကျေးတဲ့ဆေးပေးခန်းကိုပြန်လည်ပြုတ်ပြင်နိုင်ဖို့အတွက်ငွေကျပ်သိန်း20ပေးအပ်ခဲ့တယ်လို့ကြေးရွာအုပ်ချုပ်ရေးမှူးဦးလတ်တင်ကပြောပါတယ်
။မွန်ပြည်နယ်ရေးမြို့နယ်ရှိကြုံလောင်းရွာတဲ့အနီးခလာရ61တပ်ရင်းတနက်ပစ်ကွင်းအနီးမှာရှိတဲ့ခြံတွေကိုတပ်ပိုင်မြေအဖြစ်သိမ်းယူဖို့ဆောင်ရွက်နေတယ်လို့ခြံပိုင်ရှင်တွေကပြောပါတယ်။ခြံရှင်12ဦးကိုဩဂုတ်လ5ရက်နေ့မှာစကခ19ကနေစင့်ခေါ်ခဲ့ပြီးတပ်ပိုင်မြေဖြစ်ကြောင်းလက်မှတ်ရေးထိုးဖို့အတင်းပြောဆိုခဲ့တယ်လို့ခြံရှင်တွေကပြောပါတယ်။တပ်ပိုင်မြေအဖြစ်သိမ်းစီမဲ့ခြံတွေကရောဘာပင်5နှစ်ကနေအနက်30စိုက်ပျိုးထားတာကြောင့်လက်မှတ်မထိုးနိုင်ဘူးလို့လည်းခြံပိုင်ရှင်တဦးကပြောပါတယ်။အခုလိုခြံမြေသိမ်းစီမှုလုပ်ရက်တွေအတွက်ခြံပိုင်ရှင်တွေကနေမြန်မာနိုင်ငံလူအခွင့်ရေးကော်မရှင်ဥက္ကဋ္ဌနဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကိုတင်ပြထားပါတယ်
။2015နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာအမျိုးသမီးပါတီမွန်အနေနဲ့ကိုစလေလောင်း၄နေရာဝင်ရောက်ရှင်ပြိုင်တော်မှာဖြစ်ပါတယ်။ကိုစလေလောင်းတွေအနေနဲ့မွန်ပြည်နယ်မှာ၃နေရာနဲ့တနင်္သာရီတိုင်းဒေသကြီးရေဖြူမြို့နယ်မှာ၁နေရာဝင်ရောက်ရှင်ပြိုင်တော်မယ်လို့ပါတီကောင်ဆောင်တွေကပြောပါတယ်။ ลุดอกกันนี่จะเสียมีดมีตันตุเย่คุณเย่ยาชีเย่ตัวลูกสาวตัวผู้เย่เช่นเนี่ยมีดมีด้วยอู้สาวเดียมีดมีปานที่มุงโกนท้องเสลี่คุณก็ตีท้องเข้าไปเลย
ฉันเป็นเนี่ยมีไปล่าสุดมีเชลลี่ลงเทิงมาเป็นมาฉันสาบีปัญญาฉันสั่งฟ้ากันเนี่ยฉันทำไมเจ้าเนี่ยสาบีรีกูฮอบยอเข้าไปเลยเสียสั่งฟ้าเนี่ยสาบีฮอบยอเป็นมาเชลลี่ลงเนี่ยตั้งใจเนี่ยเจ้าในงานยี่เจ้าสาบีเนี่ยลุ่มพวกสีเจ้าเนี่ยกูฮอบยอเข้าเลยลูกเปิดใจอยากดูสั่งเลิกกับพี่ไปเลยฉันสาบีปัญญาฉันสั่งฟ้าฉันสาบีเป็นพวกยี่ด้วยจูบันสั่งยันเนี่ยดูพี่ตัวลูกฉันลุ่มทุ่ยลีจ้ามูกูขันยา
ခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့နယ်ပါတီကော်မတီဝင်တွေကနေနမ်ခမ်းမြို့နယ်အတွင်းရွေးကောက်ပွဲမဝင်ဘူးဆိုတဲ့ဆုံးဖြတ်ချက်ကြောင့်မြို့နယ်ကအလုံးမှုဆောင်အဖွဲ့အားလုံးကိုတာဝန်ကနေရပ်ဆိုင်းခဲ့ပါတယ်။ပါတီအဖွဲ့ချုပ်အနေနဲ့ပြည်သူတွေရဲ့ဆန္ဒကိုဖြည့်ဆည်းဖို့ရွေးကောက်ပွဲဝင်ရမယ်လို့အမည်ရှိနေတယ်လို့နမ်ခမ်းမြို့နယ်ကကော်မတီဝင်တွေကတော့ပြည်သူတွေရွေးချယ်၍မထွေပြားအောင်ရွေးကောက်ပွဲမဝင်ဘူးလို့ဆုံးဖြတ်ခဲ့တယ်လို့လည်းအမြင်ရှိနေပါတယ်။ဒီအခြေအနေကိုတော့ဆိုင်းမွန်းကနေစူးစီးတင်ဆက်ထားပါတယ်ရှင
်။နမ်ခမ်းမြို့နယ်ကရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ပါတီဝင်တွေအနေနဲ့နမ်ခမ်းမြို့နယ်အတွင်းရွေးကောက်ပွဲမဝင်ဘူးဆိုတဲ့ဆုံးဖြတ်ချက်ဟာဖွဲ့ချုပ်ရဲ့ဆုံးဖြတ်ချက်ကိုမလိုက်နာတဲ့သဘောဆောင်တယ်လို့အထွေထွေတွင်ရေးမှူးစန်းညွန့်လွင်ကပြောပါတယ်
။ဇူလိုင်14မှာကျွန်တော်တို့လူမှုဆောင်ပေါ်ပြထိုင်ပါတယ်။အလုံးအရုပ်ကပွဲဝင်မယ်ဆိုတော့သုံးပြချက်ကိုတကြီးကြီးပဲချမှတ်ခဲ့တယ်။အဲ့ဒီအချိန်မှာနောက်ကန်းမျိုးမှာကရုပ်ကပွဲဝင်မှုဆိုတော့သူတို့မြို့နယ်အလုံးမှုဆောင်ဖွဲ့သုံးပြချက်တွေရှိပါတယ်။ဒါဆိုလည်းပဲဟိုကော်မတီသုံးပြချက်ကိုမလွှမ်းမိုးနိုင်ဘူး။ဟိုကော်မတီကအလုံးတကြီးတကြီးပဲချခဲ့တဲ့သုံးပြချက်ဆိုရင်အဲပါတီဝင်ပဲဖြစ်ဖြစ်ပဲမြို့နယ်ကော်မတီပဲဖြစ်ဖြစ် SNL ရဲ့အမြင့်ဆုံးသုံးပြချက်ချတာကိုလိုက်နာမယ်တာဝန်ရှိတယ်။
အဖွဲ့ချုပ်ရဲ့ဆုံးဖြတ်ချက်ကိုမလိုက်နာတဲ့အတွက်နမ်ခမ်းမြို့နယ်ကလုံမှုဆောင်တွေအားလုံးတာဝန်ကနေရပ်ဆိုင်းခဲ့တာပါနမ်ခမ်းမြို့နယ်တွင်မှကြားဖြူပါတီခေါ်ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီကနေဝင်ရောက်ရှင်ပြိုင်ရွေးခါမှာဖြစ်တဲ့အတွက်ပြည်သူတွေရွေးချယ်ရေးမထွေပြားအောင်ရွေးကောက်ပွဲမဝင်ဖို့ဆုံးဖြတ်ခဲ့တယ်လို့နမ်ခမ်းမြို့နယ်ကကြားကောင်းပါတီဥက္ကဋ္ဌဆိုင်လင်မြတ်ကရှမ်းပါတာနဲ့ပြောပါတယ
်ဟောလုံချုံပုံကန်ဟိုစခမ်းတဲ့ဒီလိုက်ဝါအာဂျွန်နန်အန်
ဘူကော်မတီအမြင်သဘောထားနဲ့ကျွန်တော်တို့နှန်းခမ်းမြို့နယ်ကော်မတီသဘောထားကမတူလို့ဖြစ်တယ်ကျွန်တော်တို့ကြားကောင်းပါတီဟောင်းကအခြေအနေအရကြားပြူပါတီဖြစ်လာဖို့ပံ့ပိုးလာကြတယ်ကျွန်တော်တို့နှန်းခမ်းမြို့နယ်ရဲ့လက်ရှိအခြေအနေအရလည်းဒီပါတီကခုကွဲပြီးခွဲပြီးတော့လှုပ်လို့မရဘူးပါတီကွဲရင်လူထုလည်းကွဲမယ်လူထုကွဲရင်ပြဿနာတွေကိုစုပေါင်းဖြေရှင်းလို့ရတော့မှာမဟုတ်တော့ဘူး
ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကတော့ပါတီကိုမဲပေးချင်တဲ့သူတွေရဲ့ဆန္ဒကိုအလေးထားရမှာဖြစ်တယ်လို့လည်းစာညွတ်လွန်ကဆိုပါတယ်
တရူသားလုံးကိစ္စဖြစ်တဲ့အတွက်နမ်ခမ်းမြို့နယ်လုံခြုံရေးတွေကိုအနာရပ်ဆိုင်လိုက်တယ်ပြီးတော့ SNL ရဲ့မဲခိုးကိုထည့်ချင်တဲ့မြို့လူစုတွေကိုလည်းကျွန်တော်တို့ကအလေးနဲ့ထားမှာဖြစ်တယ
်ဂျာကောင်းပါတီကနေနမ်ခမ်းမြို့မှာရွေးကောက်ပွဲဝင်ဖို့အဆုံးဖြတ်တဲ့ကိစ္စမြို့နယ်ကော်မတီတွေကိုအလုပ်တာဝန်ရပ်ဆိုင်ထားလိုက်တဲ့ကိစ္စတွေကြောင့်လူငယ်တွေကြားမှာလည်းအမြင်ကွဲလွဲမှုတွေရှိနေတယ်လို့ဂျာကောင်းပါတီအနေနဲ့နမ်ခမ်းမြို့မှာရွေးကောက်ပွဲမဝင်ဖို့မြို့နယ်ကော်မတီကိုအလုပ်တာဝန်ပြန်လည်အနှင်းဖို့ထောက်ခံမှုလက်မှတ်လိုက်လံကောက်ယူနေတယ်လို့လူငယ်ကောင်းဆောင်ဇိုင်လာဆိုးကပြောပါတယ်
ဆက်ပြီးတော့မြန်မာနိုင်ငံကိုရောက်ရှိလာတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့အထူးကိုယ်စားလှယ်ကမ္ဘာကျော်ဟောလိဝုဒ်မင်းသမီးအန်ဂျယ်လီနာဂျိုလီဟာကချင်ပြည်နယ်မင်ဂျနာမြို့မှာရှိနေတဲ့ကချင်အမျိုးသမီးအဖွဲ့တွေ NGO အဖွဲ့တွေနဲ့တွေ့ဆုံခဲ့တယ်လို့မင်ဂျနာမြို့မှာရှိတဲ့စစ်ပြေးဒုက္ခသည်စခန်းတွေလည်းတွားရောက်တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုတွေမှာဘာထူးခြားမှုတွေရှိနေတယ်လဲဆိုတာကိုတော့အမီရဲ့စူးစီးချက်ကိုနိုင်ကွင်းအင်ကနေခုလိုတင်ဆက်ထားပါတယ်။
Hollywood မင်းသမီး Angelina Jolie ဟာကချင်ပြည်နယ်ကကချင်မျိုးသမီးဖွဲ့တွေနဲ့တွေ့ဆုံရမှာတော့စစ်ပွဲတွေတွင်အမျိုးသမီးတွေကြုံတွေ့နေရတဲ့အချမ်းဘက်မှုတွေနဲ့လူခွေရေးချိုးဖောက်ခံရတဲ့အခြေအနေတွေကိုအတိအကထားမေးမြန်းခဲ့တယ်လို့ Dual Gender ဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့တာဝန်ခံဒေါ်နန်းဘူးကပြောပါတယ်။အမျိ
ုးသမီးတွေဒီမိုက်ဆန်ချမ်းပြမှုရတဲ့ပုံရံတွေလည်းဒီကခန်းခန္ဓာတစ်ခုအနေနဲ့ဒီကတာဝန်ထားတာလေးရှိခဲ့တာကျွန်တော်တို့တို့ကအဲ့ဒီဟာကိုအတိအကပြောတယ်ပြီးတော့တို့တို့ဒီ2018ကနေဒီနေ့ထိ3000ကျော်ကစစ်ကြီးရတဲ့အကြောင်းကိုပြောတယ်ပြီးတော့အဲ့ဒီထဲမှာအများစုကမျိုးသမီးနဲ့မိန်းကလေးဖြစ်တယ်။အခုလက်ရှိမှာလည်းပဲဖြစ်နေတယ်။ပြီးတော့တရားရင်ဆိုင်တဲ့အခါမှာလည်းပဲဒါတော့မှတရားမျှတစွာထုတ်ဖြတ်မှုကိုမခံရဘူးဆိုတဲ့အကြောင်းကိုပြောပြရတယ်။ဆရာမညောင်ကိစ္စရယ်။23နှစ်အရွယ်ကိုတပိုင်းတင်နေတဲ့အဖွားကိုဝန်ဒင်းချင်းမှုကြံရဲကိစ္စရယ်ပေါ့နော်။
ဒါပြင်ကချင်းပြည်နယ်အတွင်းကဒုက္ခတွေရဲ့အရေးကိစ္စနဲ့ပတ်သက်ပြီးတော့လဲမင်းသမီးဂျူလီကိုတင်ပြခဲ့တယ်လို့လဲတော်နန်းပူကဆက်ပြောပါတယ်။အိုက်တီဗီရဲ့ရတ္တိရထိုက်တဲ့အခုရေးပုံဆုံးနေတယ်ဆိုတဲ့အကြောင်းလည်းရှိပါလဲပဲအိုက်တီဗီကိုထောက်ပံ့ဖို့အတွက်ဆန္ဒရေးခါလည်းပဲလျှော့ချနေတယ်ဆိုတဲ့အကြောင်းလည်းပေါ့နော်။ဒီခါပုံမှန်တယ်အစိုးရဒီပြည်နယ်ဆိုတဲ့အကြောင်းကျွန်တ
ူဦးအောင်မြတ်ကခုလိုပြောပါတယ
် IDP မြန်မာပြည်နဲ့တိကျတိကျတယ်ဆိုတာကျွန်တော်တို့သိရတယ်ရှင်မင်းလိုက်နဲ့ဆိုင်ပြီးမှအားလုံးကိုအားပေးတော့တယ်ဆိုတာလည်းသိရပါတယ
်ရုပ်ရှင်မီနီမီဂျူလီအနေနဲ့အမျိုးသမီးတွေကိုလိန်ပိုင်းဆိုင်ရာအကြဖတ်သူတွေကိုတရားဥပဒေနဲ့ညီအရေးယူပေးဖို့နဲ့မြန်မာမျိုးသမီးတွေအနေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေမှာတက်တက်ကြွကြွပါဝင်နိုင်စေဖို့မြန်မာအစိုးရကိုတိုက်တွန်းခဲ့ပါတယ်
ဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ရေလွှမ်းမှုမှုတန်းခံခဲ့ရတဲ့ရခိုင်ပြည်နယ်ကနေရာတချို့မှာစားအသောက်နဲ့ကျန်းမာရေးအကူအညီတွေလိုအပ်နေဆဲဖြစ်ပါတယ်ပြည်ထောင်စုဝန်ကြီးဦးစိုးသိန်းအနေနဲ့ကယားပြည်နယ်ဘော်လခဲမြို့နယ်အတွင်းမှာကူညီထောက်ပံ့မှုတွေပေးဆောင်နေတဲ့လှုပ်ဆောင်ချက်အပေါ်လာမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်အရွေးခံသွားပွဲရှိနေတယ်လို့ဒေသခံတွေအကြမ်းမှသတင်းပြန့်နှံ့နေပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။နေ့ခြားဒေသသတင်းတောက်တွေစုစည်းတင်ပြတဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။ဒီစီစဉ်နဲ့အတူ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကို VUE Internet Website လိပ်စာ burmese.voanews.com မှာအသံနဲ့နားဆင်နိုင်တယ်လို့ထိတ်တန့်သတင်းတွေကိုတော့စာနဲ့ပါဖတ်လို့ရအောင်စီစဉ်ပေးထားပါရရှင်။ VOA American တန်ရဲ့ကြာတာပရိနေညမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။မနေ့ပြန်မနေ့6နာရီကနေ9နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်ကိုတော့ light meter 32 40 49နဲ့50တွေကနေဖတ်ယူနားဆင်လို့ရပါရရှင်။အခုကတော့ကြန်နေသေးတဲ့ချိန်မှာသတင်းကြုတ်ကြုတ်ကိုဒေါက်ခင်မြို့သက်ကအကြေညာပေးပါမယ်ရှင်။
အာဏာရပြည်ထောင်စုကြံခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီခေါင်းဆောင်သူရဦးရွှေမန်းကိုရာထူးကနေဖယ်ရှားလိုက်တာအပါအဝင်အပြောင်းလဲတွေလုပ်ခဲ့တဲ့ပုံမှာစိုးရင်ပူပန်ကြောင်းရန်ကုန်မြို့ကအမေရိကန်တန်ယုံပြောခွင့်ရက VOA ကိုပြောပါတယ်ပြည်ခိုင်ဖြိုးပါတီဌာနချုပ်မှာဖြစ်ပျက်ခဲ့တဲ့ကိစ္စဟာပါတီရဲ့အတွင်းရေးကိစ္စသာဖြစ်တယ်လို့ဖော်ပြခဲ့ပေမဲ့နောက်ဆုံးမှာအငင်းပွားမှုကိုလုံခြုံရေးတပ်ဖွဲ့အကူအညီနဲ့ဖြေရှင်းခဲ့တာမို့စိုးရင်ကြောင်းဒီဖြစ်ပျက်နဲ့ပတ်သက်ပြီးဘလို့ဥပဒေကြောင်းအခြေခံရလှုပ်ဆောင်ခဲ့တဲ့ဆိုတာကိုအစိုးရကရှင်းလင်းပြသနိုင်မှုအရေးကြီးကြောင်းပြောကြားခဲ့ပါတယ်ပါတီဌာနချုပ်ရုံးမှာလုံခြုံရေးအာဏာပိုင်တွေဝိုင်းထားပြီးညနေပိုင်းအထိပြည်ခိုင်ဖြိုးပါတီတာဝန်ရှိသူတွေဆွေးနွေးခဲ့ကြပြီးအပြောင်းလဲတွေပေါ်ပေါက်လာခဲ့တာပါသူရဦးရွှေမန်းကတော့နေအင်းချဲကျုံနဲ့ထိမ့်သိမ်းထားတယ်ဆိုတော့အတိမပြုတ်နိုင်တဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ပါတီကဒီကနေ့သတင်းစာရှင်းလင်းပွဲမှာတော့တစုံတရာအတိပြုတ်မပြောပါဘူးတရုတ်နိုင်ငံအရှေ့မြောက်ပိုင်းဒေသတင်းချန်းစစ်ကမ်းမြို့ကအနေကြီးပစ္စည်းတုံးလောင်ဂူရောင်ယုံမှာဗုံးတခုနှစ်ကအင်မတန်ပြင်းထန်တဲ့ပောက်ကွဲမှုဇက်တိုက်ဖြစ်ပွားတာမို့လူ44ယောက်ထဲမှနည်းတေဆုံးပြီးရာနဲ့ချီဒဏ်ရာရခဲ့ပါတယ်မိလောင်ပောက်ကွဲမှုကြောင့်32ဦးအရေးပေါ်အခြေအနေမှာရှိနေပါတယ်တရုတ်နိုင်ငံမှာရွှေငွေတန်ဖိုးကို300မြောက်ဇက်တိုက်ဈေးချထားပြီးတရုတ်အာဏာပိုင်တွေကဈေးဆက်မချတော့မဲ့အရေးယောင်ပြလာတာမို့ကမ္ဘာဈေးကွက်ဟာအခုပြန်ပြီးတည်ငြိမ်လာနေပြီဖြစ်ပါတယ်အီရတ်နိုင်ငံဘက်ဒတ်မြို့ကရှီယာရီနေတဲ့ရပ်ကွက်မှာဒီကနေ့ထရကားဘုံပောက်ကွဲခဲ့တဲ့အတွက်လူပေါင်း68ယောက်ထက်မနည်းသေဆုံးခဲ့ရတယ်လို့အီရတ်အရာရှိတွေကပြောပါတယ်
။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာခဲ့တာပါ။ဒီကနေ့ညအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ကျွန်မကတော့ခင်ဗျထွေးပါရှင်။ View American တန်ရဲ့ကြာတာရင်းနေညအစီအစဉ်လေးကိုည9နာရီကနေ10နာရီထိ line number 24 32 25 50နဲ့အစောပိုင်းနာရီဝက်9နာရီကနေ9နာရီခွဲထိကိုတော့ line meter 190 kHz 1595တို့ကနေအတန်လွှင့်ပေးခဲ့တာပါရှင်။တော်ရရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှပြချမ်းသာရွှင်လန်းကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.